Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ကြည့်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ5ရက်ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရောကနေစတင်ထုတ်လွှင့်နေပါပြီ။နော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုကျော်အောင်လည်းကျွန်တော်ကြော်သိမ်းတင်ကြပါပါမြောက်ကိုရီးယားကအင်္ဂါနေ့မှာဒုံးကျည်စဉ်ဆက်သက်ဖြစ်လို့ပြီးတဲ့နောက်ဒီကနေ့မှာလူညွေးကောင်စီတကပိတ်အစည်းအဝေးတစ်ခုကျင်းပနိုင်ခြင်းရှိပါတယ်အင်္ဂါနေ့ကကြာရောက်တဲ့242မြောက်အမေရိကန်ဒေါ်လာရင်းနှီးခန်းနာကိုနိုင်ငံတဝိုင်းကျင်းပကြပြီးလူညွေးကိုလည်းအထူးတင်ကြပ်ထားပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာဒီကနေ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ Okay ပါခင်ဗျာ။ MMA ကိုခံပညာမျိုးစုံသုံးလောကမှာ Middleweight တန်းကမ္ဘာ့ချန်ပီယံ Aung San Suu Kyi ကိုဘာကြောင့်ဘာမှပိုင်သွင်းလို့ခေါ်ဆိုကြပါသလဲ။
ကျွန်တော်ဟို Indiana မှာကစားတော့ကျွန်တော် promote တယောက်ကဟိုရကျွန်တော်ကဘယ်နိုင်ငံလဲမေးတော့ကျွန်တော်မြန်မာပြရလို့ပြောတော့မြန်မာဆိုသူတခါမှမကြားဘူးတဲ့
ဒီအကြောင်းသတင်းတွေအပြီးဆက်သွယ်မေးမြန်းကမ်းမှာနားဆင်ရမှာဖြစ်ပါတယ်ဒီအကြောင်းနဲ့အတူဒီရခိုင်ဒေသကိုရောက်ရှိနေတဲ့ကုလသမဂ္ဂမဟာမင်းကြီးရဲ့နဲ့တုတ်ပြန်ချက်တွေနဲ့အတူကျွန်တော်တို့စစ်တွေမျိုးကအချင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အင်္ဂါည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးအောင်ပါပါအခုတော့ဘုံနည်းမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။မြောက်ကိုရီးယားကအင်္ဂါနေ့မှာဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တဲ့ပေါ်ဗိုလ်ထူးနေ့မှာတော့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပနိုင်ခြင်းရှိပါတယ်။ဒီအစည်းအဝေးကျင်းပဖို့အမေရိကန်ဘက်ကတင်ပြထားတာပါ။မြောက်ကိုရီးယားကအခုပြစ်လွတ်တဲ့ဒုံးကျည်ဟာအမေရိကန်ပြည်ထောင်စုအလာစကာပြည်နယ်ထိရောက်နိုင်တဲ့တိုက်ချင်းပြည်ပဲ့ထင်းဒုံးကျည်ဖြစ်မယ်လို့အမေရိကန်စစ်ဖက်လိလာဆန်းစစ်သူတွေကတန်ညာရှိနေပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂကတက်ခတ်ရေးယူမှုတစ်ခုပြီးတစ်ခုချထားပေမဲ့နျူကလ িয়ার နဲ့ပိုင်ဆိုင်ရေးမြောက်ကိုရီးယားရဲ့ရည်မှန်းချက်ကိုဆွန့်လွတ်လောက်အောင်ဆွဲဆောင်စည်းရုံးဖို့ဘာမှလုပ်နိုင်တဲ့ပုံတော့မရှိပါဘူး။အခုနောက်ဆုံးမြောက်ကိုရီးယားကဒုံးကျည်ဆန်းသက်ပြစ်လွတ်တဲ့ပေါ်မြောက်ကိုရီးယားရဲ့အဓိကမှာမိနိုင်ငံလည်းဖြစ်လွန်ကျွေးကောင်စီရဲ့လက်ရှိအလှည့်ကျအကူထားလည်းဖြစ်တဲ့တရုတ်နိုင်ငံကိုလည်းကတိကောက်ဖြစ်စေခဲ့ပါတယ်။တရုတ်အနေနဲ့မြောက်ကိုရီးယားကိုထိန်းထားနိုင်မှုစူးစမ်းတဲ့နေရာမှာထိုးတက်မှုလုံးဝမရှိသလောက်ဖြစ်နေတဲ့ပုံရပါတယ်။ဒီတော့တည်းမှာပဲမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေရောအမေရိကန်နဲ့တောင်ကိုရီးယားအကြားကြီးမားတဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုရရထားဖို့လိုတယ်ဆိုတာရုရှားနဲ့တရုတ်တို့အကြားသဘောထားတူညီကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချိန်ချောမှုအန်ဒရယ်ကြီးထွားလာနေတာကိုရင်ဆိုင်ရေးသူတို့ရဲ့အစီအစဉ်ကိုတွန်းအားပေးလို့ဆောင်ဖို့တရုတ်သမ္မတရှီကျင့်ဖြစ်နဲ့ညှိနှိုင်းသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပါတယ်။ဒုံးကျည်ဆန်သက်ပြစ်လွတ်မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့မှာကြေညာပြီးနိုင်ငံပိုင်းအတွင်းမှာပဲသမ္မတပူတင်ကအဲ့ဒီလိုကြေညာတာပါ။
G20 လို့ခေါ်တဲ့ကမ္ဘာ့ဆက်မှုထိပ်သီးနိုင်ငံ20ရဲ့နှစ်ပတ်လည်ပုံမှန်အစည်းအဝေးကိုလာမယ့်တောက်ချနေကြလို့ရှိရင်ဂျာမနီနိုင်ငံ Hamburg မြို့မှာစတင်ပါလိမ့်မယ်။အခုတည်းကဆန္ဒပြဆန့်ကျင်မှုတွေဟာ Hamburg မြို့မှာရှိနေပါပြီ။အဲ့ဒီ G20 အစည်းအဝေးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်တက်ရောက်မှာဖြစ်ပြီးတော့ဆန္ဒပြသူတွေကလည်းအဲ့ဒီမှာစခန်းချထားသလိုလုံခြုံရေးရဲတွေကလည်းကင်းလက်စောင့်ကြည့်နေကြပါပြီ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကြာသပတေးနေ့မှာတွေ့ဆုံကြဖို့ရှိပြီးတော့အဲ့ဒီမှာရာသီဥတုပြောင်းလဲမှုကိစ္စနဲ့ကုန်သွယ်ရေးကိစ္စတွေမှာတော့သဘောထားကိုလဲမှုတွေရှိနိုင်ပေမဲ့လည်းအကြမ်းဖက်မှုနိုင်နေရေးကြိုးပမ်းချက်တွေအကြောင်းဒီမြောက်ကိုရီးယားကဂူတော်လုတ်ဆောင်နေတဲ့မစ္စိုင်းဒုံးကျည်ဆန်းသတ်မှုအကြောင်းနဲ့တရုတ်နိုင်ငံကသမ္မတတွေကိုဈေးပေါ်ပေါ်နဲ့ရောင်းချနေတဲ့အကြောင်းစတဲ့ကိစ္စတွေမှာတော့သဘောတူပြီးတော့ဆွေးနွေးကြဖို့ရှိနေပါတယ်G20 အစည်းအဝေးမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတထရန့်တို့လည်းတီးခြားတွေ့ဆုံကြဖို့ရှိပါတယ်။သဘောတူညီမှုတွေရှိသလိုသဘောကွဲလွဲမှုတွေလည်းရှိနေတာကြောင့်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မျှော်လင့်ချက်သိမ်းထားဖို့လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကသတင်းထုတ်တွေကို G20 ဆွေးနွေးပွဲမတိုင်ခင်မှာပြောဆိုခဲ့ပါတယ
်။ဇူလိုင်လ4ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့တည်ခတ်ပါခင်ဗျာ။ဇူလိုင်လ4ရက်အင်္ဂါနေ့ဟာအမေရိကန်ပြည်ထောင်စုရဲ့242မြောက်လွတ်လပ်ရေးနေ့ဖြစ်တာနဲ့ညီတနင်္ဂနွေလို့မှာလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေပျော်ပွဲရွှင်ပွဲတွေကျင်းပကြပါတယ်။အခု VOA ကသတင်းကြေညာနေတဲ့အချိန်ကနေနောက်တနင်္ဂနွေခွဲလောက်ကြာမြန်မာစံတော်ချိန်မနေ့8:40ပတ်ဝန်းကျင်မှာတော့ Washington DC မြို့တော်က VOA အသံလွှင့်ဌာနရုံးချုပ်တည်ရှိတဲ့နေရာနဲ့မလတ်မကန်က National Mall လို့ခေါ်တဲ့အမျိုးသားရှင်ပြန်မှာမီးရှို့မီးပန်းတွေပြစ်ဖောက်မဲ့အစီအစဉ်ရှိပါတယ်။နှစ်စဉ်လွတ်လပ်ရေးနေ့တိုင်းကျင်းပတဲ့ဒီပွဲတော်ကိုလူထောင်ပေါင်းများစွာလာရောက်လေ့ရှိပြီးအမျိုးသားဥယျာဉ်ပန်းခြံဌာနကရင်းမြင်ပတ်ပတ်လည်မှာခြံစည်းရိုးရှိကြီးတွေနဲ့ကာရန်ထားပြီးတော့ရင်းပြင်တွင်ဝင်ရောက်မဲ့လူတွေကိုစစ်ဆေးမဲ့ဂိတ်တွေကိုလည်းချထားပါတယ်။အမေရိကန်ဒေါ်လာရင်းစစ်ပွဲစတင်ခဲ့တဲ့ Massachusetts ပြည်နယ် Boston မြို့မှာတော့မီးရှို့မီးပန်းပစ်ပေါက်တာကိုလူပေါင်း9000လောက်လာကြည့်မယ်လို့ခန့်မှန်းထားပြီး အဲ့ဒီလူအုပ်ကိုကောင်းငင်ကနေစောင့်ကြည့်ဖို့အတွက်ရဲတပ်ဖွဲ့ကအဝေးထိန်ဒရုန်းယာဉ်ကိုလွှတ်တင်ထားပါတယ်။နယူးယောက်မြို့မှာလည်းမီးရှို့မီးပန်းပစ်ပေါက်ချိန်အတွင်းနဲ့အခမ်းအနားကျင်းပတဲ့တခြားနေရာတွေမှာတဲတွေအပြည့်တင်ထားတဲ့ထရက်ကားဒါဇင်ပေါင်းများစွာကိုရဲတပ်ဖွဲ့ကချထားပါတယ်။ပြင်သစ်နိုင်ငံနီးစ်မြို့မှာ2016ခုနှစ်ဇူလိုင်လ14ရက်နေ့ကပြင်သစ်တော်လှန်ရေးနေ့ Bastille Day အခမ်းအနားကျင်းပချိန်တွင်ကုန်တင်ထရက်ကားတစ်စီးနဲ့လူအုပ်ထဲကိုအတင်းမောင်းဝင်တိုက်ခိုက်တဲ့ဖြစ်ရပ်မျိုးမဖြစ်အောင်ကာကွယ်ဖို့အတွက်တဲကားတွေကိုချထားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့စစ်ဖက်မိသားစုတွေကိုသမ္မတအင်ပြူတော်အပြင်ဘက်မှာအစားအစာတွေချက်ပြုတ်ကျွေးမွေးအပ်ခံပြီးတဲ့နောက်မီးရှို့မီးပွဲနယ်ပြဖောက်တာကိုအဲ့ဒီမိသားစုတွေအင်ပြူတော်ဝန်ထမ်းတွေနဲ့တူကြိရှိကြမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်မှာအမေရိကန်စစ်အင်အားတိုးမြင့်ချထားမှုတစ်ခုတည်းနဲ့အာဖဂန်စစ်ပွဲအောင်နိုင်ရေးမှာထောက်ကူဖြစ်မှာမဟုတ်တဲ့အကြောင်းအထင်ကြီးအမေရိကန်ထက်လွတ်တော်မတ်တွေကသမ္မတထရမ့်ကိုသတိပေးလိုက်ပါတယ်။အာဖဂန်စစ်ပွဲအောင်မြင်ရေးမှာအမေရိကန်ရဲ့တန်တမာရေးအရဦးစားပေးဆောင်ရွက်မှုတွေလက်ခင်းနေတာကြောင့်စိုးရိမ်ပူပန်မှုတွေရှိတယ်လို့လည်းအထက်လွှတ်တော်မှတ်တွေကရှုမြင်ကြပါတယ်။ Republican Party ကအထက်လွှတ်တော်မှဂျော်မကိန်းဦးဆောင်တဲ့ဒီပါတီနဲ့ပေါင်းကလွှတ်တော်ကိုယ်စားလှယ်၅ဦးအဖွဲ့ဟာအာဖဂန်စတန်နိုင်ငံမျိုးတော်ကဘူးကိုအင်္ဂါနေ့ကရောက်ရှိလာခဲ့ကြပါတယ်။သမ္မတထရန့်ရဲ့တာလီဘန်တွေကိုတိုက်ခိုက်နေနေရေးအစီအစဉ်တရက်ဒီလကုန်ပိုင်းမစခင်မှာပြင်ဆင်လေ့လာတဲ့အနေနဲ့လည်းအဲ့ဒီအမေရိကန်ထက်လွှတ်တော်အမတ်တွေအာဖဂန်ကိုရောက်နေကြတာပါတာလီဘန်သမုန်တွေကိုနေနေရေးမှာအခက်ကြုံနေတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအကူအညီပေးဖို့ဒီအာဖဂန်စတန်နိုင်ငံကိုအမေရိကန်စစ်သား8600လောစေချထားတာဖြစ်ပြီးတော့နောက်ထပ်ထောင်နဲ့ချီတဲ့အမေရိကန်စစ်သည်တွေထပ်ပြီးတော့ချထားလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ကမ္ဘာမှာအင်အားတောင့်တင်းဆုံးနိုင်ငံကအခုအာဖဂန်မှာဖြစ်နေတဲ့ပြည်ပကကိုအောင်မြင်မြင်ဖြေရှင်းနိုင်တဲ့ဒီလိုဖြေရှင်းနိုင်ရေးမှာဗျူဟာတရက်လိုအပ်တယ်အဲ့ဒီဗျူဟာအတွက်တိုးတက်မှုတွေဖြစ်အောင်လှုပ်ဆောင်နေတယ်လို့အထက်လွှတ်တော်မှဂျော်မကင်းကအာဖဂန်ခေါင်းဆောင်တွေနဲ့အတူသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ
်ဗျူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီကနေဘူဒူနီမနေ့ဖက်တရင်တွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးဖိလစ်ပိုဂရန်ဒီဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပြင်ပြည်တော်စုအစိုးရဖွဲ့ဝင်ဝန်ကြီးတချို့နဲ့ပါတွေ့ဆုံမှုရှိပါတယ်။ဇူလိုင်လ10ရက်နေ့ကနေ6ရက်နေ့အထိ6ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတဲ့မစ္စတာဂရန်ဒီဦးဆောင်တဲ့ကုလသမဂ္ဂဖွဲ့ဝင်6ဦးပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဇူလိုင်လ4ရက်မနေ့တုန်းကရခိုင်ပြည်နယ်မော်နော့ခဲမြောက်ပိုင်းမှာရှိတဲ့ကျေးရွာတွေကဒေသခံတွေနဲ့တွေ့ဆုံပြီးဒေသတွင်ဖြစ်ပေါ်နေတဲ့အခြေအနေတွေကိုလေ့လာခဲ့တယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာသတင်းဖော်ပြထားပါတယ်။မမင်းကြီးကသူတို့အဖွဲ့အနေနဲ့ဒေသအခြေအနေတွေကိုလက်တွေ့ကျကျသိရှိနိုင်ဖို့နဲ့ကူညီပေးနိုင်တဲ့ကိစ္စတွေကိုကူညီပေးဖို့အတွက်လာရောက်တာဖြစ်တဲ့အကြောင်းနဲ့ဒေသခံတိုင်းရင်းသားတွေရဲ့စကားသံတွေကိုကြားသိလိုတယ်လို့ပြောတဲ့အကြောင်းအစိုးရတရမှာဖော်ပြထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရားမဝင်ရောက်လာခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးတော့ခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကမြန်မာအာဏာပိုင်တွေကိုထပ်ပြီးတော့တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထုံးနဲ့ဝန်ကြီးချုပ်ဟာစီနာတို့မြို့တော်ဒါကာမှာမနေ့ကတွေ့ဆုံခဲ့ကြတော့အခုလိုတိုက်တွန်းခဲ့တာလို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာ3000ပဲမှတ်ပုံတင်လာတာဖြစ်ပြီးတော့မြန်မာပြည်ကဒုက္ခသည်4သိန်းကျော်ကိုခလုံးဝက်ပေးထားတယ်လို့ဦးတောင်ထုံးကဝန်ကြီးချုပ်ဟာစီနာကပြောခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲတစ်ခုတွင်ဝန်ကြီးချုပ်ဟာစီနာရဲ့ပြန်ကြားအရာရှိကပြောတာကိုသတင်းတွေမှာဖော်ပြထားတာပါမြို့သားကြံပေဦးတောင်ထုံးပြောဆိုခဲ့တဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်မှာမြန်မာနိုင်ငံကတရားမဝင်ရောက်နေတဲ့ဒုက္ခသည်တွေရေဖြည့်ရှင်းဖို့လှုပ်ဆောင်ချက်တရားဖြစ်နိုင်ငံသားစီစီရေးစနစ်တစ်ခုစတင်ဖို့မြန်မာဘက်ကစီစဉ်ထားတယ်လို့လည်းဆိုပါတယ
်မတရားတင်တဲ့ဆက်သွယ်မှုဥပဒေပေါ်မှာဆက်ခွန်တင်တဲ့တရားစွဲခံထားရတဲ့တရင်တော့သုံးဦးဟာရှမ်းပြည်နယ်မြောက်ပိုင်းတန်အန်းပလောင်လုံးမြောက်ရေးတပ်ဖွဲ့ TNL စခန်းကိုသွားခဲ့တာမှာနမ်ဆန်းကစစ်တပ်စစ်ဆေးရေးဂိတ်မှာခွင့်ပြုချက်ယူပြီးသွားခဲ့တာဖြစ်တယ်လို့ DVB သတင်းဌာနအကြီးအကဲဦးဝေချန်နိုင်က VOA ကိုပြောပါတယ်ဒီနောက်တွေဟာနန်ဆန်းစစ်ဆေးဂိတ်မှာတာဝန်ယူနေတဲ့ဗိုလ်မှူးကြီးစီကနေခွင့်ပြုချက်ရခဲ့တယ်လို့လည်းဦးအေးချန်နိုင်ကပြောပါတယ်။ DNL စကန်ကအပြန်မှာဒီနောက်တွေဟာစစ်တပ်ရဲ့တခြားစစ်ဆေးဂိတ်ကိုဖျက်ခဲ့ကြပုံရပြီးအဲ့ဒီစစ်ဆေးဂိတ်နှစ်ခုအကြားနားလည်မှုလဲခဲ့ပုံရတယ်လို့ဦးအေးချန်နိုင်ကပြောပါတယ်။ဒီချက်ကိုမတူညီတဲ့သတင်းမျက်နှာခုကနေရခဲ့တယ်လို့လည်းသူကဆိုပါတယ်
။ထိုင်းနိုင်ငံမှာမကြာခင်ကအစ်စ်ထုတ်ပြန်ခဲ့တဲ့လုံသမဆိုင်ရာစီကံချက်ဥပဒေကြောင့်ဒီဖမ်းဆီးရေးယူခံရမယ့်အရေးကိုစိုးရင်ပူပန်ပြီးတော့တောင်းနဲ့ချီတဲ့ရွှေပြောင်းလုပ်သမားတွေဌာနေကိုပြန်နေကြပါတယ်အခုတော့ဒီဥပဒေကိုဆိုင်းငံ့ထားဖို့ထိုင်းစစ်စွာကမနေ့ကပဲအထုမိတ်ထုတ်ပြန်လိုက်ပါတယ်ထိုင်းဝန်ကြီးချုပ်ပရာယု ချန်အိုချာကထုတ်ပြန်တဲ့လိုက်တဲ့အဲ့ဒီအထူးမင်းအရ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကိုနောက်ဆုံးထားပြီးတော့ထိုင်းနိုင်ငံအတွင်းကတရားမဝင်လုပ်သမားတွေမှတ်ပုံတင်ရမယ်လို့ဆိုပါတယ်။မကြခင်ကထုတ်ပြန်ခဲ့တဲ့လုပ်သမားဆိုင်ရာစည်းကမ်းချက်အသစ်တွေအရတရားမဝင်လုပ်သမားတွေကိုမိမယ်ဆိုလို့ရှိရင်ထောင်ဒဏ်5နှစ်ထိကြာခံရနိုင်ပါတယ်။အဲ့ဒီစည်းကမ်းချက်တွေကြောင့်အိန္ဒိယနိုင်ငံတွေဖြစ်ကြတဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံကထိုင်းမှာလာပြီးတော့လုပ်နေကြတဲ့လုပ်သမားတွေကလူ3000လောက်ထိုင်းကိုပြန်ကုန်ကြတာပါ။
Direct from Washington, the voice of America, VOA. ဘူဒူနေမနဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ် MMA Middleweight တန်းကမ္ဘာချန်ပီယံဘွဲကိုဆက်လက်ထိန်းသိမ်းသွားဖို့ကြိုးစားမှာဖြစ်တယ်လို့သူနေထိုင်ရာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကိုပြန်လည်ရောက်ရှိလာတဲ့ကချင်အမျိုးသားအောင်လလန်ဆန်က VOA ကိုပြောကြပါတယ်မြန်မာနိုင်ငံမှာကျင်းပတဲ့သူ့ရဲ့ချန်ပီယံဘွဲကိုရုတ်တံကနေကြည့်ရှုနေစဉ်တည်ဆုံသွားရတဲ့သူ့ရဲ့နေအိမ်ကိုကိုယ်တိုင်သွားရောက်ပြီးကူညီပေးခဲ့တာနဲ့ပတ်သက်လို့မေးမြန်းရမှာအောင်လအန်ဆန်ကအခုလိုစပြောပါတယ်
စိတ်မကောင်းလို့ပေါ်နေတာဘာလို့လဲဆိုတော့ကျွန်တော်ပွဲမှာကြည့်ပြီးတော့စိတ်လို့ရှားပြီးတေွားဆိုရင်ကျွန်တော်စိတ်မကောင်းကျွန်တော်ကြောင်ရဖြစ်တာမဟုတ်တော့အားကစားသမားအချင်းချင်းနေနဲ့ကျွန်တော်ဒီမှာသူတို့တော့အားပေးတာပေါ့နော်အားစားသမားအသက်တာတော်တော်ခက်ခဲနော်ငွေကြီးရနေရခက်တယ်ဆိုတော့အမျိုးသူတို့အားသွားပြီးစနေပေါ့
ဟုတ်ကဲ့ဆိုတော့အခုအဲ့ Burmese Python ဆိုတဲ့နာမည်ရလာတဲ့အကြောင်းပြောပြပါဦးရှင
်ကျွန်တော်ဟို Indiana မှာကစားတော့ကျွန်တော် promoter တယောက်ကဟိုညာကျွန်တော်ကဘယ်နိုင်ငံလဲမေးတော့ကျွန်တော်မြန်မာပြရလို့ပြောတော့မြန်မာဆိုတော့ဘာမှမကြားဘူးတဲ့ဒါပေမဲ့သူတို့ Indiana မှာလူကဟိုညာ Burmese Python ဆိုတဲ့ဟိုမွေးသူတို့မွေးရလေမွေးတော့သူတို့ပြောအဲ့ဒီ Burmese Python ပြည်လားဆိုတော့အဲ့ဒါကြည့်ရတယ် Burmese Python လာတဲ့နိုင်ငံပဲလို့ပြောအဲ့မဲ့သူတို့ nickname မှာကျွန်တော် Burmese Python ဆိုပြီးလဲ။အဲ့ဒီကျွန်တော်ကစားရင်ဒီမှာချုပ်တယ်လေ။ချုပ်တော့သူတို့ Burmese Python လို့အဲ့ဒီနာမည်ပေးလဲ။အ
ဲ့လို Champion ဖြစ်လာဖို့ပေါ့နော်။စူးစမ်းခဲ့ရတဲ့အပိုင်းမှာ American ကိုအဲ့လိုရောက်ရှိလာတဲ့အချိန်ညောအချင်းချုပ်ပြီးပြောပေးလို့ရမလားရှင
်။ကျွန်တော်ဟိုအမေရိကန်လာပညာလာဆိုလို့ပြောလာတာ။ညီမဒီမှာတုံးလို့ရတဲ့ပညာတောင်းအောင်ဆိုပြီးဒီလိုလာပြီးလာတင်တာမနော်။ကျောင်းသွားတဲ့တော့ကျွန်တော်ဟို Agriculture Science ဆိုတာတင်တယ်လေ။ဒါမဲ့အဲ့ဒါတင်ရင်းနဲ့ကျွန်တော် MMA ကိုမြန်စီဝင်စားပြီးတော့ MMA ကိုစကားစက်ကုန်းနေကနေစကားစားတယ်နော်အဲ့ဒါဆက်တင်ရင်းနဲ့ကျွန်တော်ဟိုဒီအမေရိကန်မှာလည်းပြန်နေဖြစ်သွား Bachelor degree ရပြီးတော့ MMA မှာစက်ကစားသွား2005နဲ့စကားစားသွားဆက်နေတော့ရှိ Mixed Martial Arts အတိုင်းပေါင်းဆုံးပေါ့နော် Box လို့ရတယ်ကန်လို့ရတယ်ထိုးလို့ရတယ်အနပန်းလို့ရတယ်ချုပ်လို့ရတယ်လို့မျိုးကြိုက်တာတွန်းလို့ရပညာသားရဲ့ရန်ပါအဲ့ဒီဆိုကျွန်တော်ရန်နေတယ်ကျွန်တော်စကားတော့တိတ်နာမည်မကြီးသေးဘူးအခုတော့ရန်ပေါ်ပြလာဖြစ်ပြီလူတိုင်းတော့ကြည့်ရဒီမှာအော်တနေ့ကိုကျွန်တော်ဒီပွဲအတွက်ကျွန်တော်6နိုင်လောက်ရှင်းရတယ်ပတ်မှာတစ်ခါလေးရှင်9ရက်လောက်မှရှင်းရ
အခုအဲ့လိုဟော1 championship ဒီဘောလုပွဲအဲ့ဒီမှာဒီအရင် champion ကိုစိန်ခေါ်ပြီးတော့ထိုးတက်နိုင်ဖို့ပေါ့နော်တိုင်ပွဲအစဉ်စဉ်နေဘယ်လိုရှိခဲ့လဲပေါ့နော
်ဟုတ်စတော့ဟိုငါ show အတိအမှန်ကစားရပေါ့နော် local show မှာကစားရတယ်။ Indiana နဲ့ Michigan နဲ့မှာ Illinois လို့ Atlantic City လို့မှာကစားရတယ်နော်။ local show နဲ့ကစားပြီးမှနောက်ဆိုရင် national show မှာကစားရတယ်။အခုကြည့်ရ international ပေါ့နော်။ World Championship ပြော။ဒါပေမဲ့အရင်စားတဲ့အချိန်မှာတော့ဆက်ဆက်ရင်ဘာမှမရအောင်။အရင်ရုံးကန်ရတာပေါ့နော်။အလုပ်ရောလုပ်ပြီးတော့ဆိုကစားရတယ်။ဒီ PP ပုံအောင်မြင်နိုင် local level မှာအောင်မြင်နိုင်။ Yeah regional ပေါ့နော် regional ပြီးမှ national national promotion နဲ့အဲ့ဒီအခုမှရှင်းနေတော့ကစားပြီးမှ international level ရပါတယ
်အခုဒီ Vitaly Bagdash ကိုအောင်လာကပြန်ပြီးစိန်ခေါ်ပြီးထိုးတဲ့အခါမှာဟိုတုံးခဲ့တဲ့နီးနာပေါ့လေအဲ့ဒါကိုရောရှင်းပြပေးလို့ရမှာရှင
်Bagdash နဲ့ကျွန်တော် Best Martin ကစားတော့ဟိုအမှတ်နဲ့ရှုံးတယ်သူ Jakarta Indonesia မှာဒီနေ့ကပဲဂျန်နွေကဒီကဆိုရင် Bagdash ကလူတယောက်နဲ့တခြားတယောက်နဲ့ကစားရမယ်ဟိုဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောရဲဟိုမြန်မာပြည်မှာပွဲရှိရင်ညမျိုးအဲ့ဒီဖိုင်လိုရှော့ပေးနေတယ်အဲ့လိုပြောထားတော့ကျွန်တော်ဟိုဇူလိုင်ဖြစ်တကယ်ဆက်ဆောင်ရမှာအဲဒါပေမဲ့မတော်တဆသူ့ရဲ့သူနဲ့ကစားရမယ်ကောင်က injury ဖြစ်သွားတယ် injury ဖြစ်သွားတော့ January လမှာကျွန်တော်ဆယ်ရက်အတွင်းမှာပဲကျွန်တော်ခေါ်ပြီးတော့ကစားခိုင်းတယ်အဲ့တော့အကောင်းစီပဲလို့တော့မရဘူးနော်အဲ့ဒီပွဲမျိုး you can throw contract မှာပြောထားတယ် ဟိုမြန်မာပြည်မှာအကြေးရှုံးင်း rematch ရအောင်ဆိုပြီး contract မှာရေးထားအဲ့တော့ကျွန်တော်ရှုံးတော့ကျွန်တော်ပြန်သွားပြီးဟို game plan လုပ်ရမလို့တော့တူလက်အားသေးမကောင်းလို့ဆိုတော့ပြည်ရတော့ boxing ပို့ကျင့်ပြီးတော့ကျွန်တော်ဒီဘက်မှာ boxing မှာ boxing ကျွန်တော်နိုင်အောင်ဆိုပြီးကျွန်တော်ပြသားတယ်
အဲ့တော့ဒီအခု champion မှာအခုလူရဲစိတ်ဝင်စားမြန်မာနိုင်ငံမှာလည်းပြိုင်နေနောက်ပြီးတော့ကမ္ဘာ champion တယောက်အနေနဲ့ပေါ့နော်ကချင်တိုင်းသားပထမဆုံးကြိမ်ဆိုတော့ဘယ်လိုသဘောထားရှိပါလဲရှင
်အားကစားသမားအနေနဲ့ရောကျွန်တော်ပြောချင်တာကျွန်တော်တယောက်ပဲဖြစ်လို့ကျွန်တော်အောင်မြင်တာဟုတ်ကျွန်တော်အတင်းနဲ့ကျွန်တော်ဟိုအားလုံးကျွန်တော်ကူညီပြီးတော့ဒီလိုကျွန်တော်ဆရာကြီးကျွန်တော်အတင်းသားအားလုံးကူညီပြီးတော့ဒီလိုဟာအောင်မြင်တော့ပေါ့နော်အဲ့လိုပဲမြန်မာပြည်မှာလည်းလူများတိုင်းမျိုးစီယုံပြီးလုံးတော့ပုံအောင်မြင်နိုင်ရအချင်းချင်းပဲတိုက်ခိုက်နေတော့တိုးတက်မဲ့လားရှိမှာမဟုတ်ဘူးအခြေကျွန်တော်ကမြန်မာပြည်ပြန်ပြီးတော့တိုးတက်မယ်ဆိုရင်ရောအချင်းချင်းပဲတိုက်နေအချင်းချင်းပဲရံဖြစ်နေတော့ကဘာမှာပြန်လို့ရမှာမဟုတ်
ဘူးအောင်လားအန်ဆန်အနေနဲ့ဒီကနေပြီးတော့ဘယ်အထိရှောင်လန်းဖို့အခြေအနေရှိလဲရှင
်အခုဆက်ကစားဖို့အချိန်မှန်ကြီးရှိတယ်အဲကျွန်တော်ကဘတ်ကိုတိမ့်ထင်းပြောဆက်ကစားချင်တော့ကျွန်တော်အားရှိတဲ့အချိန်ဒီကျွန်တော်နေကောင်းတဲ့အချိန်ဒီကျွန်တော်ကစားချင်သေးတယ်နော်နောက်ဒီ MMA ကတိုင်းပေါင်းဆိုတော့ပြင်ဖို့အများကြီးရှိသေးတယ်ကျွန်တော်စက်ဖို့အများကြီးရှိသေးတယ်ကျွန်တော်တင်ဖို့အများကြီးရှိသေးတယ်အဲ့ဒါအားလုံးပြီးတော့ကျွန်တော်ဒီမှာတင်ပေးဖို့ဆိုပြီးတော့ကျွန်တော်ကြောင်းဖွင့်ချင်တယ်နော်ဒီမှာဒီမှာကျွန်တော်ဒီလိုမျိုးကစားဆယ်နှစ်ကျော်ပြီအဲ့ဒီဆယ်နှစ်ထဲမှာ6နှစ်လောက်ကအရင်ခက်ခဲရလိုတဲ့နဲ့မရဘူးအရင်ကြိုးစားခဲ့ရတယ်စေရောရင်နာခဲ့ရရအဲ့အဲ့ကအရင်ခက်ခဲ့ရလူငယ်တွေပြောချင်တာအဲ့လိုစိတ်တင်းတင်းထားပြီးတော့စေစားနိုင်နေချင်တာမဟုတ်တော့လို့
မင်းညနေကမေးမြန်းတင်ဆက်ခဲ့တာပါခင်ဗျာအခုတော့စစ်တွေမျိုးကအချင်းနေတက်ကိုလည်းတင်ပြခြင်းပါတယ်စစ်တွေမျိုးဒါပိုင်းကယ်ဆယ်ရေးစခန်းကမွတ်စလင်တချို့ကိုဒေသခံတချို့ကတိုက်ခိုက်တာကြောင့်2ဦးသေဆုံးပြီး6ဦးဒဏ်ရာရသွားပါတယ်ပြစ်မှုကျူးလွန်သူတွေကိုဖမ်းမိနိုင်ရေးအနာပိုင်းနေဆောင်ရွက်နေစေဖြစ်သလိုစစ်တွေမြို့မှာလည်းလုံခြုံရေးတင်းကျပ်ထားပါတယ်ဒီအခြေအနေကိုတော့မတ်တင်ကီထိုက်ကဆက်သွယ်မေးမြန်းထားတာ
ပါစစ်တွေမြို့ရောင်နေဦးစိတ်ကန်းကိုရဲလုံခြုံရေးတပ်သားတို့အဆောင်အရှောင်နဲ့တွားရောက်တဲ့ဓားပိုင်ကယ်ဆယ်ရေးစခန်းကမွတ်စလင်အဖွဲ့တစ်ဖွဲ့ကိုဒေသခံတွေကဝိုင်းပြီးခဲနဲ့ပေါက်တာကြောင့်တဦးသေဆုံးပြီးတခြားအဖွဲ့ဝင်6ဦးစလုံးဒဏ်ရာရခဲ့ပြီး2ဦးကိုတော့အတွင်းလူနာအဖြစ်ဆေးရုံတင်ထားရပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေကတေဆုံးဒဏ်ရာရမှုကိုအတည်ပြုပါတယ်
။စိတ်ကမ်းကဒင်းနဲ့ပေါက်တော့ကြတော့အဲဒီမှာမောင်နှုကိုမောင်နှုဆိုတာကအသက်50နှစ်အဖအဒူရှက်ကူဆိုတော့သူကအဲဒီဂဲရီနဲ့ပြစ်တဲ့အတွက်ပြောင်းနေရာမှာတေဆုံးတယ်။တေဆုံးတော့ကျန်တဲ့ထိခိုက်ဒဏ်ရာရတဲ့လူတွေကိုကျွန်တော်တို့ဆက်ပြီးကြိုးစားဆေးရုံကိုပို့ဆောင်ပို့ဆောင်ပေးတဲ့အခါမှာအဲဒီကျန်တဲ့လူတွေကဒဏ်ရာမဆိုးရင်ကမဆိုးရင်ရတဲ့တန်ရ2ယောက်ပဲကျန်တယ်ကျန်တဲ့4ယောက်ကိုသူကြေးစတောင်းပြန်ပို့တယ
်ခဲနဲ့ဝိုင်းပြီးပောက်ခဲ့သူတွေကိုတော့ဖမ်းဆီးရမိရေးဆောင်ရွက်နေတယ်လို့ဦးစော်ထေးကပြောပါတယ
်ဝိုင်းရောအဲ့လိုခဲနဲ့ပောက်လို့လူတို့တွေကျန်တဲ့လူတွေလည်းဟိုထိတ်ပေါက်ခေါင်းပြဲပေါ့နော်ဒီလိုမျိုးတွေဖြစ်ရတဲ့အတိဖြစ်သွားတဲ့အတွက်အဓိကပါဝင်ပတ်သက်တဲ့တရားခံတွေကိုကျွန်တော်တို့ကအများဆုံးဖော်တော့ဖို့ဖော်တော့ပြီးတော့အများဆုံးဥပဒေနဲ့အရေးယူဖို့အဲ့ဒါကိုကျွန်တော်တို့ဒီနေ့ဆိုရဒီနေ့ရတဲ့ဖွဲ့ကိုလည်းပြောထားပြီးဖြစ်ပါတယ်အဲ့ဒါကိုလည်းသူတို့ဟိုရတဲ့ဖွဲ့ကဆောင်းနေပ
ါစစ်တွေမျိုးဓားပိုင်ကယ်ဆယ်ရေးစခန်းမှာခိုးလုံနေကြတယ်အခုတိုက်ခိုက်ခံရသူတွေကစစ်တွေတရားရုံးမှာတက်သေးထွက်ဆိုကြမဲ့စခန်းတွင်းက12ဦးပါအဖွဲ့စီးနင်းတဲ့ကားနောက်ကနေတီးတံကားဒစင်းနဲ့ကပ်ပြီးတော့လိုက်ပါလာကြပြီးတဲ့နောက်မှာရဲစခန်းမှာလုံခြုံရေးတောင်းခံပြီးစစ်တွေမျိုးကရောင်နေဦးစိတ်ကန်းကိုတွားရောက်ခဲ့ကြတာဆိုပြီးလဲဦးစော်ထေးကပြောပါတယ
်ရောင်နေဦးစိတ်ကန်းကိုဘာကြောင့်သွားလဲကျွန်တော်အခုမေးရမေးတဲ့အချိန်မှာမော်တော်ဟောင်းဝယ်ဖို့အတွက်လက်ကိုသွားတယ်လို့ပြောတယ်အဲ့ဒါသူဒေသခံတွေကအဲ့သူတို့ကြံနေအတိုင်းဝိုင်းဘာသာမျိုးအတိုင်းဝိုင်းဒေသခံတွေဖြစ်တယ်အဲ့ဒီကားပေါ်ကဆင်းပြီးတော့ဂျောင်းကြီးစက်ကန်းကိုရောက်တယ်ရောက်ပြီးတော့အဲ့ကားပေါ်ကဆင်းပြီးတော့စက်ကန်းမှာကြည့်နေတဲ့အချိန်မှာအဲ့မှာကြံတနာဖြစ်တယ်လို့ပြောတယ်ကြံတနာဖြစ်ပြီးတော့အဲ့မှာရှိတဲ့ဒေသခံတွေကဘာမှမပြောခင်းနဲ့ပေါက်တယ်ဆိုတဲ့ဖြစ်ပြန်ပြီးတော့
တိုက်ခိုက်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးစစ်တွေမျိုးကတော့အခင်းဖြစ်ပွားပြီးနောက်မှာလုံးကြုံရေးတိုးမြင့်ဆောင်ရွက်ထားပြီးအခုချိန်ထိအခြေအနေတည်ငြိမ်တယ်လို့လည်းဦးစော်ထေးကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာအခုကိစ္စဖြစ်ပွားခဲ့တဲ့အပေါ်စနစ်တကျစုံစမ်းကင်တွယ်နေတယ်လို့ဦးစော်ထေးကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစော်ထေးကအခုလိုပြောပါတယ်
ဒုက္ခသည်တွေနဲ့ပတ်သက်တော့ဟို UNHCR ရဲ့ mandate ကဒီဒုက္ခသည်တွေကို humanitarian assistance တွေပေးဖို့ဒုက္ခသည်တွေရဲ့အာရတဲ့ရလိုက်တဲ့ပေါ့နော်အကာအကွယ်သူတို့ကိုစောင့်ရှောက်မှုဒါတွေနဲ့ပတ်သက်လို့အဓိကသူ့ရဲ့ mandate ကတာဝန်ရှိတာဖြစ်ပါတယ် first finding mission နဲ့ဟိုသက်ဆိုင်ခြင်းမရှိပါဘူးအဲဒါကြောင့်မလို့လဲကျွန်တော်တို့ကဒီမှာ main key keys နဲ့လက်ခံပြီးတော့ဖော်ပြပေးတာဖြစ်ပါတယ်သူ့ရဲ့ UN ကုလသမဂ္ဂကပေးထားတဲ့သူ့ရဲ့လုပ်ပိုင်ခွင့်နဲ့အခွင့်အာဏာဒီဟာကဒုက္ခသည်အရေးကိစ္စဆက်သွယ်ဖြစ်ပါတယ်
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဓာပိုင်ဒုက္ခသည်စခတ်ကိုတွားရောက်ခဲ့သေးတာဖြစ်ပါတယ်။ဓာပြင်မောင်တော်မြို့နယ်ကိုလည်းတွားရောက်ခဲ့တယ်လို့ရခိုင်စိုးရနယ်ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နယ်လည်းမနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင
်။မသိငီတိုင်းဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တဆက်ထင်းမှာပဲကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးမနေ့တုန်းကရခိုင်ပြည်နယ်ဒုက္ခသည်စခန်းတချို့ကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။သူ့ရဲ့ရခိုင်ခီးစဉ်နဲ့ပတ်သက်လို့အလွှာပေါင်းစုံကလူတွေရဲ့အမြင်တွေကို VOA သတင်းတော့မေခါကစူးစီးတင်ပြထားပါတယ်
။ UNHCR ရဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂါဒီဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေပါတယ်။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပရိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်တွားရောက်လေ့လာပြီးဖြေရှင်းကင်တွယ်နိုင်ဖို့အတွက်လှုံ့ဆော်သွားဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့အရင်ကအကြမ်းဖက်ပရိပက္ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကိုတွားရောက်ပြီးစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်နေတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ငြိမ်းချမ်းစွာတူနေထိုင်နိုင်ဖို့အတွက်အဖြေရလက်ကောင်းတစ်ခုထွက်နိုင်ဖို့ကြိုးစားသွားမယ်လို့လည်းသူကပြောဆိုထားပါတယ်။ကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ခီးစဉ်အပေါ်မှာအမျိုးမျိုးရှုမြင်သုံးသပ်မှုတွေရှိနေပါတယ်။ငြိမ်းချမ်းစွာတူနေထိုင်နိုင်ဖို့အတွက်ကုလသမဂ္ဂအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးဖို့ဆိုရင်လက်ရှိမောင်တော်ပြဿနာဟာရခိုင်နဲ့မူဆလင်အတိုင်းဝိုင်းနှစ်ခုကြားကပြဿနာတစ်ခုလို့ပဲမယူဆဖို့စစ်တွေမျိုးမီမျိုးဖာတဦးဖြစ်တဲ့
တရားမဝင်ဝင်ရောက်နေတဲ့လူတွေရဲ့ဟိုနေနေကျူတော်လာမှုကြောင့်ဖြစ်တဲ့ပြဿနာသာဖြစ်တယ်။အဲဒါကိုကုလသမဂ္ဂကတကယ်ဖြစ်စဉ်ကြီးအမှန်ကိုလွှဲပြီးတော့ရခိုင်နဲ့ပင်လီပြဿနာလို့ဖော်ညွှန်းပြီးတော့ရောင်းဝင်ဆွေးနွေးမယ်ဆိုတဲ့ကိစ္စတော့ဒါလမ်းကြောင်းအမှန်မဟုတ်ဘူးလေ။ခိုးဝင်ကျူတော်ပြီးတော့နော်ဒီမှာကြမ်းဖက်မှုတွေလုပ်နေတဲ့လူတွေကိုတရားဥပဒေရပဲတရားဥပဒေစိုးမိုးရေးရပဲဒါအရင်ဆုံးဆောင်ရွက်ရလိမ့်မယ်။
အကြမ်းဖက်ပရိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကြားကောင်းတောင်ကျေးရွာကအစ္စလမ်ဘာသာဝင်ကျေးရွာအုပ်ချုပ်ရေးမှုစွတ်တမိန်ကတော့ကုလသမဂ္ဂမဟာမင်းကြီးရခိုင်ဒေသကိုလာရောက်တာနဲ့ပတ်သက်လို့ခုလိုမှတ်ချက်ပေးပါတယ
်။ရောက်တယ်လို့ကြားဖို့ပါတယ်မသွေးသေးပါ။ကျွန်တော်ကတော့ဆောင်းပါတယ်လို့ယူဆပါတယ်။ကျွန်တော်ကတော့ပြည့်စုံနိုင်မယ်လို့ထင်တတ်ပါတယ
်။မောင်နှောဒေသကရခိုင်မျိုးသားပါတီဝင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းလှဆိုင်ကတော့နိုင်ငံတကာဘက်ကမကြာခဏဆိုသလိုလာရောက်ကတွိတ်ဆုံမှုတွေလုပ်နေပေမဲ့အခုချိန်ထိပြဿနာကိုဖြေရှင်းပေးနိုင်ခြင်းမရှိတာကောတစ်ဖက်သက်လှုပ်ဆောင်မှုတွေနဲ့ပြစ်တင်မှုတွေလုပ်နေတာကောကြောင့်ပြည်သူတွေအနေနဲ့ကကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာယုံကြည်မှုခက်လာတယ်လို့ပြောဆိုလိုက်ပါတယ်
ဟုတ်ပါအဲတော့ကိုယ်စီလေးကနေဟိုဒုက္ခသည်စခန်းနေဖွဲ့သူတို့အဖွဲ့တွေလာနိုင်ငံတကာပြည်သူတွေလာနေနော်ဟိုပြဿနာတစ်ခုဖြစ်တယ်လဲသူတို့နိုင်ငံချားဖို့တန်တမာတွေလာလိုက်ဒါပေမဲ့သူတို့လာတာလာရပြတခါလေးပြင်းနေတယ်ဒီကဘင်္ဂလီခေကအရေးကတခါမှပြင်းနေတယ်ဒီကလို့မမြင်ဘူးအခုနောက်ဆက်တဲ့ပြဿနာတွေကသူတို့လာလိုက်တယ်ဆွေးနွေးတယ်ပြောတယ်ပြီးပြဿနာကြီးထွားလာတယ်ပဲတွေ့တယ်ပြင်းနေဖို့အရေးတော့မတွေ့ဘူးကျွန်တော်တွေ့ကြုံရတယ
်ကော်ဖီအာနန်ရဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့ကုလသမဂ္ဂမဟာမင်းကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာခုလိုမှတ်ချက်ပေးသွားပါတယ
်ကျွန်တော်ပြင်လာတော့သူသူ့အလုပ်သူလာလောက်တာပဲလေဟိုကုလသမဂ္ဂဟိုဒီဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဆိုတာဟိုသူငယ်ကပြန်ထားတာပဲဒုက္ခသည်ရှိတဲ့နေရာကိုသူတို့လာပြီးတော့လေ့လာတယ်ပေါ့အဲ့ဒီအလုပ်သူလာလောက်တယ်လို့ပဲကျွန်တော်ထင်ပါတယ်ဒုက္ခသည်များရှိတဲ့နေရာကိုသူတို့လာပြီးတော့သူတို့ဘယ်လိုလုပ်နိုင်မယ်ဆိုတော့သူတို့ရဲ့ mandate ပေါ့လေသူတို့ရဲ့ဟိုလောက်ရမယ်တောင်းဝင်ဝတ္တရားများကိုဘယ်လိုဆောင်ရွက်နိုင်မလဲဆိုတော့သူတို့လာလေ့လာတယ်လို့ပဲကျွန်တော်အဲ့လိုထင်ပါတယ်ခင်ဗျာ
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာလက်နက်ကင်ပြိပက္ခတွေရှိနေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရှိနေတဲ့ဒုက္ခသည်တွေစီကိုတော့တွားရောက်တွေ့ဆုံမှာမဟုတ်ပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတာဝန်ရှိသူအချို့နဲ့နေပြည်တော်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။
ပြည်ဝသတင်းနောက်အမေခါရဲ့သတင်းပြပိုချက်ဖြစ်ပါတယ်အခုတော့နိုင်ငံကသတင်းလောကတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလို့နှစ်ဦးဟာဂျာမနီနိုင်ငံဟမ်ဘတ်မြို့မှာတောက်ကြနေကျင်းပမဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးညှိစည်းဝေးပွဲအတွင်းရာသီဥတုပြောင်းလဲမှုနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာထိတ်တိုက်ရင်ဆိုင်မဲ့အလားအလာရှိနေပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တရုတ်ကသမ္မတတွေဈေးပေါ်ပေါ်နဲ့ရောင်းချနေတဲ့ကိစ္စမှာတော့ခေါင်းဆောင်တို့သဘောထားတူညီလိမ့်မယ်လို့ဆိုတဲ့အကြောင်း VOA ဥရောပသတင်းတော့ Louis Ramirez ပြောတဲ့သတင်းကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်
ရတဖွဲ့ကကင်းလဲမှုတွေတိုးမြင့်လှုပ်ဆောင်လာနေတာနဲ့ဆန္ဒပြမဲ့သူတွေကလည်းယာယီစခန်းတွေချပြီးလှုပ်ဆောင်လာနေကြတာကြောင့်အခုသတင်းမှကွန်ဘိုင်းကိုဟမ်ဘတ်မြို့အနေနဲ့အလွယ်တကူဖြတ်တန်းရလိမ့်မယ်လို့ဘယ်သူမှမျှော်လင့်မထားကြပါဘူး။ဝန်ကြီးချုပ်အင်္ဂလာမာခဲကတော့သူမအနေနဲ့အားလုံးကသဘောတူနိုင်တဲ့အခြေအနေမျိုးရနိုင်အောင်စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောကြားထားပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရနဲ့သဘောတူညီချက်ရနိုင်လိမ့်မယ်လို့သူမကမျှော်လင့်မထားပါဘူး
။ Ich glaube, da gibt es ein hohes Maß an Gemeinsamkeit und in anderen Fragen gibt es ein hohes Maß an Unterschied und
တူညီတဲ့အကြောင်းအရာတွေကတော့အများကြီးရှိပါတယ်။တစ်ဖက်မှာလည်းမတူညီတာတွေကအများပြားရှိနေပြန်တော့ဆွေးနွေးမှုတွင်ဘာတွေဖြစ်လာမယ်ဆိုတာကိုကျမအနေနဲ့ကြိုမပြောလိုပါဘူး။အဆုံးသတ်မှာအကြောင်းအရာအလုံးအတွက်ဘုံသဘောတူညီတဲ့ရည်တည်ချက်မျိုးထွက်လာမယ်လို့ကျမမမျှော်လင့်ပါဘူး။ဒါပေမဲ့နိုင်ငံတကာတန်တမာရေးရာကိစ္စတွေနဲ့သက်ဆိုင်တဲ့ကိစ္စရဲ့အလုံးကိုစဉ်းစားချင်းချင်းပြီးရိုးသားစွာဆွေးနွေးကြဖို့တော့လိုပါတယ်။
သမ္မတထရန့်ကတော့တမနီတင်သွင်းမှုတွေအပေါ်အခွန်တိုးမြင့်ကောက်ခံတာဒါမှမဟုတ်အကန့်အသတ်နဲ့တင်သွင်းခွင့်ပြုတာမျိုးရဲရင်ပြတ်သားစွာလှုပ်ဆောင်မဲ့အစီအစဉ်ရှိကြောင်းပြောပါတယ်ဒါဟာရုပ်ောက်ပွဲအတွင်းသူမဲဆွဲခဲ့တဲ့ America First လို့ခေါ်တဲ့ American ဦးစားပေးမဟာဗျူဟာအရ American ရဲ့စက်မှုလုပ်ငန်းတွေကိုအကာအကွယ်ပေးမဲ့အစီအစဉ်ဖြစ်ပါတယ် G20 ခေါင်းဆောင်တွေဘက်ကလည်းအဲ့ဒီလိုလှုပ်ဆောင်လာမှာကိုထိတ်လန့်နေကြတာလို့ British နိုင်ငံ Middlesex တက္ကသိုလ်ကနိုင်ငံရေးစီးပွားရေးပညာရှင်Tim Evans ကပြောပါတယ
် And what he's doing he's throwing all kinds of cards up in the air NAFTA critique of climate change because he actually wants
to look near ကဖြစ်ချင်တာတွေအားလုံးကိုထုတ်ပြနေတဲ့သဘောဖြစ်နေတယ်ဥပမာအားဖြင့်သူအမြဲတမ်းဝေဖန်နေတဲ့ NAFTA တို့ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စတို့မှာသူကအစကနေပြန်ပြီးတော့ဆွေးနွေးညှိနှိုင်းလိုတဲ့သဘောရှိပါတယ်ကျွန်တော်ထင်ပါတယ်အဆုံးသတ်မှာတော့အားလုံးအကျိုးမြတ်ရှိစေမဲ့လွတ်လပ်စွာကုန်သွယ်ရေးကိုသူလဲလိုချင်ပုံရပါတယ်ဒါပေမဲ့သူကဘာကိုဖော်ထုတ်ပြနေတယ်လဲဆိုတော့ဥပမာဖြင့်သူတော်ကောင်းရောင်ဆောင်နေတဲ့တရုတ်နိုင်ငံလိုမျိုးပေါ့ပွင့်လင်းမြင်သာမှုရှိဖို့ပြောနေပေမဲ့လည်းလက်တွေ့လုံးမပြနိုင်ဘူးဒါကြောင့်ဒီထိပ်သီးစည်းဝေးဟာအင်အားကြီးနိုင်ငံတွေချင်းချင်းထိတ်တိုက်တွေ့ကြမယ်ပွဲပါပဲ ထရမ့်ရဲ့အဲ့ဒီလိုချင်းချောက်ပြောဆိုမှုတွေကရလတ်တော့ထွက်လာခဲ့ပါတယ်နေတိုမဟာမိတ်အဖွဲ့ဝင်တွေအနေနဲ့သူတို့ရဲ့ကာကွယ်ရေးသုံးစရိတ်ကိုတတ်မှတ်ထားတဲ့စံချိန်မီအောင်တိုးမြင့်လှုပ်ဆောင်ခြင်းမရှိရင်အမေရိကန်အနေနဲ့လက်တွဲလှုပ်ဆောင်မှာမဟုတ်ဘူးလို့ပြောလိုက်ပြီးတဲ့နောက်နေတိုအဖွဲ့ဝင်တွေဘက်ကတိုးမြင့်လှုပ်ဆောင်တာမျိုးတွေတွေ့လာရပါတယ်ပြီးတော့တခါ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုဆုတ်ဖြဲပစ်မယ်လို့သမ္မတထရန့်ကချင်းချောက်ပြီးတဲ့နောက်မက္ကဆီကိုနဲ့တရားတင်ပို့ရေးဆိုင်ရာသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်တရုတ်နိုင်ငံကတာမဏိတွေကိုဈေးပေါပေါနဲ့တင်ပို့ရောင်းချနေတာကြောင့်အမေရိကန်နဲ့သာမကပဲဗြိတိန်နဲ့ဂျာမနီအပါအဝင်တခြား G20 နိုင်ငံတွေကအလုတ်ကင်တွေပါဆုံးရှုံးကုန်တဲ့အတွက်ကြောင့်ဆိုပြီးအမေရိကန်ခေါင်းဆောင်တွေကအခုအချိန်မှာတရုတ်နိုင်ငံကိုပြစ်မှတ်ထားကင်တွယ်ဆောင်ရွက်လာနေပါတယ်။ဥရုယာဒီပြောင်းလဲမှုဟာ G20 ခေါင်းဆောင်တချို့အတွက်ကြီးမားတဲ့ကိစ္စရဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတာမဏိတွေကိုဈေးပေါပေါနဲ့တင်ပို့ရောင်းချနေတဲ့ကိစ္စကအားလုံးနဲ့ဆိုင်တဲ့အကြောင်းအရာဖြစ်တာကြောင့်ဒီကိစ္စကိုဦးစားပေးဆောင်ရွက်ကြလိမ့်မယ်လို့မျှော်လင့်ထားပါတယ်။တကယ်လို့များခေါင်းဆောင်တွေအကြဘုံသဘောတူညီချက်ရလိုက်နိုင်မယ်ဆိုရင်တော့ဟမ်ဘတ်မြို့ကလမ်းမတွေပေါ်မှာအခုသတင်းပတ်အစောပိုင်းကတည်းကရောက်နေခဲ့ကြတဲ့ဆန္ဒပြသူတွေရဲ့အမြင်သဘောထားတွေနဲ့လုံးဝဆန့်ကျင်တဲ့ရလထွက်ပေါ်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြခဲ့တာပါမကြခင်အစီအစဉ်နောက်ပိုင်းမှာအင်္ဂါည VOA ဒိုင်းလိုင်လေးလိုင်းအစီအစဉ်နဲ့အင်္ဂလိပ်သင်ကန်းစာကိုလေ့လာနိုင်ကြမှာဖြစ်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကဗိုလ်တူနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ကြမှာတော့
တရားဝင်တဲ့အလို့သမားတွေလွတ်လွတ်လပ်လပ်ဒီကာမှတ်တိုင်တွေယထာမှတ်တိုင်တွေဥမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းလင်းရင်ကနေပြန်လို့ရအောင်အဆင
့်မကြာခင်ပြန်လည်ထုတ်လွှင့်တဲ့အခါမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်ပြက်ကိုကျော်ဝင်ကတင်ပြထားပါတယ
်မြန်မာအနေနဲ့ဖွင့်ကိုဖွင့်ပေးရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့သတင်းစာရဲ့အက်ဒီတာအာဘော်မှာမနေ့တုန်းကဖော်ပြထားပါတယ်မြန်မာအာဏာပိုင်တွေဆက်ပြီးတော့ဆောင်ရွက်နေတဲ့လုပ်ရက်တွေကမြန်မာနိုင်ငံနဲ့နိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုတာနဲ့စတင်ထားပါတယ်။မကြခင်တုန်းကသူ့လို့သူလုပ်နေကြတဲ့သတင်းသမား3ဦးအဖမ်းဆီးခံရတဲ့ကိစ္စနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေကိုလက်မခံဘူးလို့ပြောလိုက်တဲ့ကိစ္စတွေမှာဘာမှခိုင်လုံတဲ့အကြောင်းပြချက်တွေလည်းမရှိဘူး။ဒီလုပ်ရက်တွေဟာဒီမိုကရေစီသူရဲကောင်းဒေါအောင်ဆန်းစုကြည်ရဲ့အစိုးရအတွက်အမဲဆက်တွေပဲဖြစ်တယ်လို့ဆိုပါတယ်။နောက်တစ်ပတ်ထဲမှာအဖမ်းဆီးခံသတင်းတော့3ဦးရှမ်းပြည်နယ်ကတရားရုံးမှာရုံးထုတ်တဲ့အခါသူတို့တွေထောင်ဒဏ်3နှစ်စီကြာခံရဖို့ရှိနေပါတယ်ဒီမိုကရက်တစ်မြန်မာအတန်ကသတင်းသမား2ဦးနဲ့ AOR မဂ္ဂဇင်းကသတင်းသမား2ဦးတို့ကိုတရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အရေးယူဖမ်းဆီးထားတာပါတရားမျှတမှုမရှိတဲ့အဲ့ဒီဥပဒေဟာဗြိတိရှ်ကိုလိုနီနယ်ချဲ့တွေရေးဆွဲသွားခဲ့တဲ့ဥပဒေတစ်ခုဖြစ်ပြီးတော့နယ်ချက်ဆန့်ကျင်သမားလည်းဖြစ်မြန်မာလွတ်လပ်ရေးရဲ့သူရဲကောင်းလည်းဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းကအဲ့ဒီဥပဒေကိုဆန့်ကျင်ခဲ့တာပါလို့ဆိုပါတယ်ရခိုင်ဒေသအတွင်းတင်းမာမှုတွေနဲ့ပတ်သက်ပြီးတော့လေလာစုံစမ်းမှု UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကျွမ်းကျင်သူတွေကိုစုစည်းပြီးတော့ရုံးတစ်ခုဖွဲ့ထားပါတယ်မြန်မာနိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောဆိုချက်အရကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေရောသူတို့ရဲ့ဝန်ထမ်းတွေပါမြန်မာပြည်တွင်းမှာလာရောက်ခွင့်မရှိတဲ့အတွက်သူတို့ကိုပြည်ဝင်ခွင့်ဗီဇာမပေးနိုင်ဘူးလို့ဆိုပါတယ်ဒီလောက်ရဟာအစိုးရကနေလူနည်းစုတွေပေါ်ဆက်ဆံနေမှုတွေကိုဖုံးကွယ်ထားရလဲရောက်ပါတယ်လို့ဘန်ကောက်ပို့သတင်းစာရဲ့အရိတာအပေါ်မှာဖော်ပြထားပါတယ်။နောက်တစ်ခါမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကရှေးဟောင်းဖျားဒေသတွေကိုကဘာလက်ခီးတွေပို့ပြီးတော့စိတ်ဝင်စားအောင်လှုပ်ဆောင်ကြဖို့တိုင်ပင်နေကြတဲ့အကြောင်းကိုလည်းဘန်ကောက်ပို့သတင်းစာမှာပဲမနေ့တုန်းကဖော်ပြထားပါတယ်။နိုင်ငံနှစ်ခုရီမန်းချက်တစ်ခုဆိုတဲ့ခေါင်းစဉ်အောက်မှာလှုပ်ရှားကြမှာဖြစ်ပြီးတော့ကမ္ဘောဒီးယားနိုင်ငံကအန်ကောဝတ်ဖျားကျောင်းရှိရာစီရန်ရစ်ဒေသနဲ့ပုဂံရှေးဟောင်းဒေသတွေမှာကဘာလက်တွေပို့ပြီးတော့ရောက်လာအောင်စီစဉ်ကြဖို့နောက်ဆုံးဆင်ဆွေးနွေးမှုတွေကိုနှစ်နိုင်ငံပူးပေါင်းပြီးတော့လုပ်ဆောင်နေကြတဲ့အကြောင်းကမ္ဘောဒီးယားခီးသွွားဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးခမာတိုင်းသတင်းကဖော်ပြတယ်လို့ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်။အန်ကောဝစ်ဖျားကျောင်းနဲ့ပကံဒေသဟာရာစုနှစ်တစ်ခုထဲမှာထူထောင်ခဲ့ကြတာဖြစ်ပြီးတော့တမူထူးခြားမှုတွေကိုစီရှိကြတဲ့နေရာတွေလည်းဖြစ်ပါတယ်။ဥရောပနဲ့အရှေ့လယ်ပိုင်းဒေသကလာကြမဲ့ကမ္ဘာလက်ခီးတွေကိုမြန်မာနဲ့ကမ္ဘောဒီးယားကရှေးဟောင်းဒေသတွေစီကိုခေါ်ဆောင်လာဖို့Emirates လေကြောင်းလိုင်းကနေပြီးတော့ဆောင်ရွက်ဖို့ရှိနေပါတယ်။ဒူဘိုင်းကနေပြီးတော့ရန်ကုန်နဲ့ဖနွန်ပင်ကိုနေ့စဉ်လေယာဉ်ပြန်တမ်းဖို့လည်းစီစဉ်နေကြတာပါ။ကမ္ဘောဒီးယားဟာထိုင်းနိုင်ငံနဲ့လည်းအခုလိုမျိုးနှစ်နိုင်ငံပူးပေါင်းပြီးတော့ခရီးသွားလုပ်ငန်းမြင့်တင်ရေးကိုလှုပ်ထားတာပါ။လာမယ့်2018ခုနှစ်ထဲမှာမြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကခရီးသွားဝန်ကြီးတွေသဘောတူလက်မှတ်ရေးထိုးကြဖို့စီစဉ်ထားတယ်လို့မြန်မာ Times ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။ပကံဒေသရှေးအောင်ဖျားရီနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုလန်ဒန်က The Independent သတင်းစာမှာမနေ့ကဖော်ပြထားပါသေးတယ်။ပကံဖျားရီဘော်ကိုကဘာလက်ခီးတဲ့တွေတက်ခွင့်ပိတ်တော့မယ်လို့မြန်မာယဉ်ကျေးမှုဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဆောင်မရှင် Helen Coffee ကရေးသားထားတာပါ။နေဝင်ချင်းနဲ့နေထွက်ချင်းတွေကိုချီရှူကြဖို့ပကံဖျားရီနောက်ခံတဲ့မိဘုံမြန်နေလွင့်မျောနေတာကိုတပ်ပုံရိုက်ကြဖို့နာမည်ကြီးဖျားရီရဲ့ထိတ်ထိကဘာလက်ခီးတဲ့တွေမကြာခဏတက်တက်ကြပါလေ။ရှေးဟောင်းဖျားတွေဖြစ်တဲ့အတွက်တချို့နေရာတွေမှာချိန်မရွေးပြိုကျပျက်စီးနိုင်တယ်လို့ရှေးဟောင်းသူတေသနဌာနလက်ထောက်ညွှန်ကြားရေးမှူးဦးသိန်းလွင်ကပြောဆိုတဲ့အကြောင်းပကံလကိုကြည့်ရှုခန်းစားနိုင်မှုနေရာအစ်တွေကိုတိုးမြင့်ထားဖို့ရည်လဲသူတို့တွေစီစဉ်နေတယ်လို့ဆိုပါတယ်2019ခုနှစ်ကြာလို့ရှိရင် UNESCO ရဲ့က ကမ္ဘာရှိဟောင်းအမွေနဲ့ထိမ့်သိမ်းရေးဒေသဖြစ်တတ်မှတ်အောင်မြန်မာဘက်ကနေစူးစမ်းနေတာပါပုဂံဖျားတွေပေါ်တက်ခွင့်ပိတ်ပင်မှုကိုပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလကတည်းကစဖို့စူးစမ်းခဲ့တာပါအခုချိန်ထိတော့တက်ခွင့်မရှိတဲ့ဖျားအမည်အပြည့်စုံနဲ့ထုတ်ပြန်ထားတဲ့အပိသက်ကန့်သက်ချက်တော့ထွက်မလာသေးပါဘူး2016ခုနှစ်ဩဂုတ်လမှာတော့ငလျင်တန်ကြောင့်ပုဂံရှိဟောင်းအဆောက်အဦ400ကျော်ထိခိုက်ပျက်စီးခဲ့ရပါတယ်
ကူကြောင်တွင်ကစူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးခုတခါတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအတိပါ HIND HIND ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူမြေဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစီးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတီတီချာချာပြန်စင်စားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူဘော်လက်တင်ပြီးတီတီချာချာပြန်စင်စားကြည့်တဲ့ခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းချင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကပို့ချပေးနေတာဖြစ်ပါတယ်အခုတော့အင်္ဂါညဗီယိုတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လဲတင်ဆက်မှာပါမြန်မာရွှေပြောင်းလူသမားတွေအိန္ဒိယနိုင်ငံတွေမှာဘာတွေရင်ဆိုင်နေရတယ်လဲဆိုတာနဲ့ပတ်သက်ပြီးကိုသားညွန်ဦးကဆွေးနွေးတင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာရွှေပြောင်းလူသမားရေဖြစ်ပါတယ်အိန္ဒိယထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများဒီတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်နှကင်နေကြတဲ့နေရာမှာအခုရပိုင်းတွေအတွင်းအထူးဖြစ်ထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပြီးတဲ့နောက်ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာပါတယ်။ဒါကြောင့်မို့မြန်မာလူသမားတွေရဲ့နေထိုင်လုပ်ကံရေးပို့ပြီးတော့ခက်ခဲလာပါတယ်။အိန္ဒိယနိုင်ငံတွေမှာရှိတဲ့ဒီမြန်မာရွှေပြောင်းလူသမားတွေရဲ့ရည်အတွက်သက်ဆိုင်ရာမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲ။ဘာရီဆောင်ရပေးနိုင်မှုအတွက်လူသမားတွေဘက်ကရောမျှော်လင့်နေပါလေအခုဒီတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးကျော်တောင်းမောင်ဦးကျော်တောင်းကတော့ဒီမြန်မာနိုင်ငံသားများအသင်းဒီထိုင်းနိုင်ငံမှာခြေစိုက်တဲ့အဖွဲ့အစည်းကပါဒီမြန်မာနိုင်ငံလူသမားရေးရာကိစ္စနဲ့ပတ်သက်ပြီးတော့အကူအညီဆောင်ရပေးနေသူဖြစ်ပါတယ်နောက်တူကလည်းမတ်တက်တက်ဦးမတ်တက်တက်ဦးကလည်းထိုင်းနိုင်ငံခြေစိုက်တဲ့ဒီလူသမားရေးအကူအညီဆောင်ရပေးနေတဲ့တကြွလှရှားသူတူပါနောက်တယောက်ကတော့ဦးတီဟမောင်မောင်သူကတော့မလေးရှားမှာခြေစိုက်တဲ့မြန်မာလူရွှေပြောင်းလူသမားတွေကိုကူညီပေးနေတဲ့ပုဂ္ဂိုလ်သူတဦးပါသူတို့သုံးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလူတွေဆိုပြီးတော့ရှင်တော်များတယ်လီဖုန်းနံပါတ်တွေစာတွေပို့ထားပါတယ်ကျွန်တော်တို့အချိန်ကတ်သက်ချောက်မလို့အကုန်လုံးတော့ခေါ်ယူနိုင်မှာမဟုတ်ပါဘူးကျွန်တော်ခုဒီပင်နိုင်ဆွေးနွေးမဲ့သုံးဦးတည်းကပထမဆုံးဦးကျော်တောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဦးကျော်တောင်းကြားပါလား
ကြပါရခင်ဗျာ
ဟုတ်ကဲ့ဥကျော်တော့အခုထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပဲဒါမဲ့လက်ရှိတော့ဆိုင်းငံ့ထားတယ်လို့သဘောကျွန်တော်သိရပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့တော်များအလုံးရင်မြန်မာနိုင်ငံနဲ့ပြန်နေကြတယ်မြန်မာတန်ယုံနဲ့လည်းဥကျော်တော့ဆက်ဆက်ရှိရဆိုတော့မြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများအကူအညီဆောင်ပေးနေတာတွေရှိပါလဲ
23ရက်နေ့ကနေဒီနေ့ဒီချိန်ထိထိုင်းနိုင်ငံနှံ့ပြားမှာပိတ်ဆိတ်တဲ့ခြောက်ဝဲဖမ်းဆီးနေတယ်ပြီးခဲ့တဲ့3ရက်လောက်ကထိုင်းမြန်မာနိုင်ငံနိုင်ငံအစည်းအဝေးဒါအပြင်ဒေါက်တာဆုကြည်ကရန်ကုန်ခြေစိတ်ခိုင်းတန်မကိုခေါ်ပြီးတော့မှမေတ္တာရခံတိုင်းကြောင့်ရဲပေါင်း120ဒီဥပဒေတွေကိုယာယီရဆိုင်ထားဖို့အတွက်သဘောတူညီချက်ရှိတယ်။ဒါကြောင့်မလို့ဒီထိုင်းဝန်ကြီးချုပ်က120နောက်ထပ်တယ်လို့ကြေညာပြီးကြေညာတော့ညာလည်းပဲကျွန်တော်တို့နေထိုင်တဲ့ဘန်ကောက်မဟာဆိုင်မှာဒီနေ့ဒီချိန်ထိဖန်ရှိသူဝယ်ရှိသေးတယ်ကြ။ဆိုတော့ဒီကပြန်သွားတဲ့မြန်မာအလုပ်သမားတွေကိုကတော့ရနောင်းနေကြမြောက်ဒီမေးဆောင်နေကြကမြန်မာလူမှုအသင်းအဖွဲ့တွေ NGO တွေနဲ့မြန်မာအာဏာပိုင်တွေတတတအားကူညီပို့ဆောင်နေတာတွေကိုတော့ဝန်တာဖြူခွေရတွေ့ရတယ်ဗျဒါပေမဲ့ဒီကဟိုထက်ခွာနေတဲ့အလုံးသမားတွေဘယ်လိုသွားကြလဲဆိုတော့ပွဲစားတွေကတစ်ချင်းနောက်ပြီးတော့ထိုင်းလာဝကတွေကတစ်ချင်းဘန်းငွေ3500ကနေ6000အထိပေးနေရတယ်ဆိုတာအကုန်လုံးလေးသိကြကြားကြမလို့ထင်ပါတယ်ဗျအမေရိကကမြန်မာတိုင်းဟုတ်နဲ့မြန်မာလူ့သမဝန်ကြီးဌာနဟာထိုင်းနိုင်ငံတည်းကမင်းတို့တွေထွက်သွားကြတော့ဝါပါမီတွေမပြည့်မစုံတထည်မပြည့်မစုံတဲ့လူတွေတရားမဝင်တဲ့လူတွေပြန်သွားကြတော့လို့ပြောတယ်တပြိုင်တည်းချင်းမှာပဲတရားဝင်ဟိုရုံးစာအမှတ်တရစိတ်လက်မှတ်ထိုးတာတွေတုံတရားမပါရှိပေးနဲ့မြန်မာတိုင်းဟုတ်လူ့သမတိုင်းရရှိဆိုတဲ့တံမေကလေးနဲ့26ရဲ့6လပိုင်းကစာတောင်ထွက်ခဲ့တယ်မီဒီယာတွေမှာလည်းတက်ခဲ့တယ်ဒါပေမဲ့တရားမဝင်တဲ့အလို့သမားတွေလွတ်လွတ်လပ်လပ်ဒီကားမှတ်တိုင်တွေယထာမှတ်တိုင်တွေဥမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းလင်းရင်ကနေပြန်လို့ရအောင်အဆင့်ကြီးမြန်မာတို့ရဒီဥမာနိုင်ငံခြားရေးဝန်ကြီးဌာနနဲ့အလို့သမားဝန်ကြီးဌာနတို့ကစနစ်တကျပြင်ဆင်ဖို့လိုသေးတယ်ဗျ
ဟုတ်ကဲ့ခင်ဗျာဦးကျော်တောင်းလီလိုင်းပေါ်မှာခဏနေပေးပါကျွန်တော်မသက်သက်ဦးတဆက်တည်းမေးချင်ပါတယ်ခုညဦးကျော်တောင်းကတချို့လိုအပ်ချက်လေးပြောတယ်မသက်သက်ဦးအမြင်ကရောအလို့သမားတွေအခုလိုပြဿနာတွေဖြစ်နေရဖမ်းဆီးတွေဖြစ်နေတယ်သူတို့ပြန်ဖို့ခက်ခဲတွေကြုံနေရတယ်ဒီချင်းဒီမှာမြမအာနာဝင်ဒီဘက်ကဘာတွေလုပ်ပေးနိုင်မယ်လို့ထင်လဲဘာတွေလုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါလဲ
ဟုတ်ကျွန်မတို့လည်းအဲ့ဒါကိုစောင့်ကြည့်နေပါတယ်အလုပ်ကမားတွေကဒီသူ့အဲထိုင်းနိုင်ငံရဲ့ဥပဒေရှိလို့သူတို့တွေကဒီချက်ယုံအလုပ်ယုံကနေအလုပ်ရှင်တွေကအလိုမရှိတော့ဘူးဆိုတော့သူတို့အလုပ်ထွက်ခဲ့တယ်ဒါပေမဲ့ဒီလိုအလုပ်ထွက်ခဲ့တဲ့အခါမှာအဲလုံအားခတံမိုးတွေကလည်းရတဲ့အခါရတဲ့အလုပ်ကမားရတယ်အပြေဝမရတဲ့အလုပ်ကမားလည်းမရသွားဘူးဒါပေမဲ့ဒီအိမ်ပြန်ခရီးကိုအလုတ်သမားအနေနဲ့ပေါ့နော်သူတို့ရဲ့ကားခအနေနဲ့ဆိုလဲ BIB ကားခ600ဆိုလဲသူတို့တက်နိုင်လိမ့်မယ်ဒါပေမဲ့ပေါ့နော်ဒီကားခကိုဘယ်လိုပဲတက်နိုင်ညီတူညီဝါဖြစ်ကြောင်းဆိုတဲ့အထောက်ထားမရှိတဲ့အတွက်ကားလက်မှတ်ရောင်းတဲ့လူတွေကလည်းကားလက်မှတ်မရောင်းရဲတော့ဘူးမရောင်းပေးကြဘူးပေါ့နော်အဲ့ဒါအခါမှာမြန်မာတန်ရုံးကဒီအလုတ်သမားတွေအတွက်မြန်မာနိုင်ငံသားတွေဖြစ်ပါကြောင်းဆိုရဲကျူးချင်းထောက်ခံတာမျိုးကိုသူတို့မပြုလုပ်နိုင်ဘူးဆိုရင်လေအလုံးလွှမ်းချုပ်နိုင်မဲ့ဒီမြန်မာနိုင်ငံသားတွေအခုလိုအခါမှာဥပဒေရပြန်တာတွေမှာဆိုရင်ဒီလိုရှားမှာဆိုပတ်စံတောင်းတဲ့အဖွဲ့အစည်းတွေပတ်စံတောင်းတဲ့ဌာနဆိုင်ရာတွေဒီကိုမလိုလားဘူးအဲ့ဒါမျိုးတွေကိုကင်းရှင်းစေဖို့အတွက်ထိုင်းနိုင်ငံရဲ့အစိုးရနဲ့ညီနိုင်စည်းဝေးဖို့တော့လိုအပ်မယ်ထင်တယ
်။ကျွန်တော်ကိုတီဟမမောင်လေးမင်းကြီးပါလေကိုတီဟမမောင်ကတော့မလေးရှားမှာခြေဆိုင်ပြီးတော့လူသမားရေးဆောင်ရွက်နေသူဆိုတော့အခုလိုထိုင်းဘက်မှာဖမ်းဆီးတွေဖြစ်နေပြီးမြန်မာလူသမားတွေရွှေ့ပြောင်းနေတာပြန်ပြီးတော့ပြန်လာတွေရွှေ့ပြောင်းနေတာဆိုတော့ဒီအလုပ်သမားတွေမလေးရှားနိုင်ငံဘက်ကရောရောက်လာနိုင်ခြေရှိလားမလေးရှားနိုင်ငံထဲမှာရောအခြေအနေဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့ဒီမလေးရှားဘက်ကရောလာဖို့အစီအစဉ်မရှိတော့ဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့နေဆက်ဒီမှာလုံခြုံရေးတွေလည်းတော်တော်လေးချထားတဲ့အတွက်ဒီဘက်ကိုကူးလာဖို့တော့ဘယ်လိုမှမဖြစ်လာနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့လက်ရှိမလေးရှားနိုင်ငံထဲမှာရှိတဲ့မြန်မာအလုပ်သမားတွေအခြေအနေကရောဘယ်လိုရှိလဲ
ဒီဘက်ကမလေးရှားမှာရှိတဲ့မြန်မာအလုပ်သမားတွေတော့စိုးရိမ်ပူပန်မှုတွေတော်တော်များများရှိနေတာတွေ့ရတယ်ပေါ့နော်ကျွန်တော်တို့ဇူလိုင်တရနေ့ကစပြီးတော့အဖမ်းအစည်းတွေစလိုက်တဲ့အားမှာဟိုနေရာတော်တော်များများသူ့ဒီ state တွေတော်တော်များများနေမှာဖမ်းတဲ့အခါကျတော့မြန်မာတွေလည်းတော်တော်လှုပ်ဖြစ်သွားတယ်ပေါ့နော်အဲ့လိုမျိုးရှိနေတဲ့အချိန်မှာဒီနေ့နောက်ထပ်ဒီမလေးဆိုးရနေပြီးတော့ကြီးညာရဲ့တခုတတ်ထုတ်တယ်ပေါ့နော်အဲ့ဒါကနယ်မြေ16ခုမှာသူတို့ immigration ကဖုန်းနံပါတ်တွေပေးထားတယ်ကြီးကတော့နိုင်ငံသားတွေကိုသူနှိုးဆော်ထားတယ်မိမိပတ်ဝန်းကျင်မှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေရှိခဲ့လို့ရှိလို့ရှိရင်တို့သတင်းပေးပါဆိုပြီးတော့
ဟုတ်ကဲ့
ငကိုခေကာလာနဲ့ဆိုရင်တော့နည်းနည်းလေးကွဲပြားပြီးတော့အခုပို့ပြီးတော့
စူးစူးဝါးဝါးအနေထားကိုတော့မြင်ရတယ်ခင်ဗျ။
ဟုတ်ကဲ့ကိုတီးရမမောင်မတတဦးဦးကျော်တောင်လေးလိုင်းပေါ်မှာခဏနေပြပါအောင်တော်ရရှင်တွေကိုလှည့်ပေးကြပါလေ။ကျွန်တော်ကိုမောင်မင်းထိုက်အရင်ဆုံးဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။တူတူတူပေါ့
ဟိုတီထိုက်နိုင်ငံမှာဘိုင်းအောင်ပတ်ရှိနေပဲလေရှိနေပေမဲ့လည်းတသိမတူတာရှိပါတယ်ခင်ဗျာ။အဲပတ်စမှုရှိနေတယ်ဗျလည်းတသိမတူတာရှိပါတယ်ခင်ဗျာ။ဒါပေမဲ့အဲ့ဒါကြီးဘာလို့ဖြစ်နေလဲဆိုရင်တသိတွေနဲ့တသိအိမ်မှာအလုပ်လုပ်တဲ့လူတွေနဲ့ဟာသဘောတဘာဝမကန့်ညှိမှုတွေရှိကြတယ်ခင်ဗျာ။အဲ့လိုမကညမှုရှိတဲ့အခါမှာသူတို့ရဲ့ဆက်တွေရာဆက်တွေရာလေးတွေကိုလူတွေဟာအစင်လိုက်ရှေ့ကြောင်းကြပါတယ်ခင်ဗျာ။အဲ့ဒီအချိန်ခါမှာလက်ရှိတစ်သိတည်းကဗကြောက်ထုတ်လို့မရပါဘူးခင်ဗျာ။မပေးကြပါဘူးတချို့တစ်သိတည်းကတော်တော်များများတစ်သိဟာအစ်လူတယောက်ကိုတော့လိုလားပါတယ်။ထွက်သွားမဲ့လူကိုဗကြောက်ထုတ်ပေးလို့ဆိုအလွန်ခက်ခဲပါတယ်ခင်ဗျာ။အဲ့ဒါကိုမြန်မာနိုင်ငံမှာရှိတဲ့အလုပ်သမားတွေဆောင်ရွက်နေတဲ့လူတွေကညာဟိုတတ်နိုင်မလားပေါ့နော်။အခုလက်ရှိကြံနေတဲ့လူတွေမှာလည်းအမျိုးမျိုးဒုက္ခတော့ရောက်နေကြတယ်
။ဟုတ်ကဲ့ကျွန်တော်ဆက်ပြီးပြပါမယ်။အခုနောက်ကိုဝင်းနိုင်ကျွန်တော်အလှည့်ပေးကြပါလေ။ကိုဝင်းနိုင်တို့တို့တို့လေးဆွေးနွေးမေးမြန်းလို့ရပါတယ်
။ကျွန်တော်တို့အခုထိုင်းနိုင်ငံမှာအဖမ်းဆီးတွေများနေတဲ့အချိန်မှာမြန်မာတန်ရုံအနေနဲ့ရှေ့တုန်းကနေဆိုမမရက်တိပေးတင်ပါတယ်။အိမ်ပြန်မဲ့လူတွေတော့အဓိကအားဖြင့်ကားလဲစီစဉ်ပေးတင်ပါတယ်။အိမ်ပြန်နေတော့မှလမ်းစိမ်းမရှိတဲ့လူတွေတပုံကြီးပါပဲ
။ဟုတ်ကဲ့။
တော့မြန်မာအလုပ်သမားတွေစီကကျွန်တော်တို့လူဟောင်းတွေလည်းတချို့အပြောင်းလဲတစ်ခုကြောင့်ဗက်တီကြောင်းသွားတဲ့အချိန်မှာပတ်စံတစ်ထောင်စီထိုင်းဆိုးရနေကျွန်တော်တို့စီကဖြတ်ထားတာရှိပါတယ်။အဲ့ဒီပတ်စံတွေကိုလည်းမြန်မာတန်ရုံကလူတွေကပြန်ပြီးတော့တောင်းပေးစေခြင်းနဲ့ဆန္ဒတော့ရှိပါတယ်။မြန်မာတန်ရုံအနေနဲ့ကျွန်တော်တို့စမတ်ကတ်တွေအခုလက်ရှိထိုင်းဆိုးရအခုညနေပိုင်းမှာပဲနှစ်လဖြတ်တိုးပေးတဲ့အတွက်6လအဖြစ်တက်မှတ်ပေးလိုက်တဲ့အချိန်မှာမြန်မာတန်ရုံကစမတ်ကတ်တွေ passport စာအုပ်သွားထုတ်တဲ့နေရာမှာကျွန်တော်တို့တွေကဗာဖြစ်လဲဆိုတော့အချိန်ကြီးကုန်ပါတယ်။လူတွေလည်းတော်တော်ပင်ပန်းကြပါတယ်။ passport တရက်ကိုလာရိုက်တဲ့အချိန်မှာလူကြီး600လက်သိန်းခံတယ်။ပြန်ထုတ်ပေးတဲ့အချိန်မှာလူကြီး100ပဲလက်ကြံထုတ်ပေးနိုင်ပါလေအခုလက်ရှိစာအုပ်ကြပြီးသားလူကဒီနေ့နဲ့မှဆို3000လောက်ရှိပါပြီတရက်တရာနှုန်းမှာတစ်လမှာ3000ပဲထွက်မှာပါလူကြီး3000ကြပြီးသားလူတွေဟာဆိုရင်10လလောက်စောင့်ရမယ်တင်းလုံးကလည်းနောက်ထပ်4လလောက်ကြပြီးတော့မှအခုစာအုပ်ထွက်တဲ့အချိန်မှာ10လလောက်ထပ်စောင့်ရမယ်နေသားဖြစ်နေပါတယ
်ဟုတ်ကဲ့ခင်ဗျအဲ
့ဒီစမတ်ကတ်ကိစ္စလေးကိုတော့မြန်မာတန်ရုံးနေနဲ့နည်းနည်းပြန်လဲစဉ်းစားပြီးတုံးတက်ပေးစေခြင်းတော့ယခုချိန်မှာကျွန်တော်ပြောကြပြင
်ဟုတ်ကဲ့ကိုဝင်းနိုင်ကတော့သူရဲ့ဆွေးနွေးချက်ကတော့အဓိကတော့မြန်မာတန်ရုံးကိုတိုက်တွန်းတော့မြန်မာတန်ရုံးသက်ဆိုင်ရာတာဝန်ရှိတွေကြားနိုင်မယ်လို့မျှော်လင့်ပါတယ်အဲခုနကပထမဆွေးနွေးသွားတဲ့မောင်မင်းထိုက်ကတော့ကိုမင်းထိုက်ကတော့သူကဒီအလုံးလုံးကန်ခွင်းကတ်တွေရှိပြီးမဲ့လဲအလုံးရှင်ကြီးရဲ့လက်မခံသူတို့အလုံးရှင်ပြောင်းလာလက်မခံလို့တဲ့ကိစ္စတွေနောက်တခြားပြဿနာတွေကိုဘာတွေလုပ်ပေးနိုင်မလဲတဲ့ဦးကျော်တောင်းတို့ကတော့လက်ရှိကူညီပေးနေတော့ဘာတွေများလုပ်ပေးနိုင်မလဲခင်ဗျ
သူတို့ကမေးတယ်ညီကိုမေးသွားတယ်လို့တန်းဟိုပါတတိဟောင်းကနေပြီးတော့ထွက်ခွာခွင်းစာရွက်တွေထုတ်ပြီးမှတတိဟောင်းကလက်ခံတယ်သို့တော့ခုလက်ရှိဒီပြောင်းလဲခြင်းသုံးနေတဲ့မူဝါဒရတတိဟောင်းဒီကစာရွက်စာတဲ့မလို့တော့ဘင်းနဲ့ဒီလက်ရှိအစ်လက်ခံမဲ့တတိကနေပြီးတော့တက်ဆိုင်ရလုံသမဝန်ကြီးဌာနရုံးချဟန်ငန်းပေါ့နော်အဲ့ဒါကိုသွားပြီးတော့မှဒီလုံသမဒီကျွန်တော်ရဲ့လုံသမဖြစ်ပါတယ်ဆိုတာနဲ့ကြိုင်တယ်တတိပြောင်းချွေပြီးတော့ဖြစ်တော့မှဖြစ်ပါတယ်ကြနောက်ပြီးတော့စစ်တော်ပြောတဲ့ညီကိုရဲ့စကားကိုကျွန်တော်ပြောချင်လို့ရှိရင်ကျွန်တော်တို့ဒီလိုသမားအကူအညီဆောင်ရွက်တဲ့လူတွေဟာထိုင်းနိုင်ငံဥပဒေကြောင်းအရကျွန်တော်တို့ကတရားဝင်မှောက်ပုံတွေမရှိဘူးဗျ။ဒါပေမဲ့အဲဒီမှာပဲကျွန်တော်တို့အရင်အမတ်ကြီး30လောက်ကတော့တိုင်းဝါလူ့သမားအကူအညီဆောင်ရွက်ကော်မတီဆိုပြီးတော့တရားဝင်အသိအမှတ်ပြုပြီးတော့မှကျွန်တော်တို့ထိုင်းနိုင်ငံထဲမှာဟိုမတော်တဆတည်ဆုံးမှုဖြစ်ပြီးဘလို့ကိစ္စရာကြောင်းမျိုးကြောင်းပဲလူ့သမားတွေရဲ့ပြည်ထောင်စုတိုင်းကိုကျွန်တော်တို့ကဟိုမြန်မာတိုင်းရောလူ့သမားအကူအညီဆောင်ရွက်ကော်မတီကပါဆိုတဲ့အဲဒီအချိန်ဝါနဲ့တိုင်းရောရဲ့အချိန်ဝါနဲ့ကျွန်တော်တို့ဟာလွတ်လွတ်လပ်လပ်အတော့ရောက်ပြီးတော့မှအကူအညီနိုင်ခွင့်ရှိတယ်ဗျ။အာဒီနေ့ဒီချိန်မှာအာတော့အဲ့ဒီအခင်အချင်းမျိုးမဟုတ်ဘူးဗျ။ကျွန်တော်တို့ကိုဒီပင်လေကျွန်တော်တို့ဒီဟိုအချင်းပြေခြားခြားမှုတွေနဲ့ပတ်သက်ရဖြစ်စီဟိုဒီလွှဲချွန်နေတဲ့ဟို MOU လမ်းကြောင်းရဖြစ်စီကျွန်တော်တို့တွေတိတ်တိတ်ခွတ်ခွတ်လှုပ်လာတဲ့အတွက်ဟိုအပြန်လမ်းဒီပင်လေဟိုကျွန်တော်တို့တရားအာဆွေးဆိုခံရတာတွေရှိတယ်။အမှုဖွင့်ခံရတာတွေရှိတယ်။ဟိုမချက်မကြောက်ပြောရမယ်ဆိုလို့ရှိရင်အဲ့ဒီတန်ရုံးအာနာပိုင်တွေနဲ့ပွဲတော်တွေကဒီပင်လေကျွန်တော်တို့ကိုဟိုဖန်းခိုင်းလို့ကျွန်တော်ကိုယ်တိုင်အဲဒီဧပြီလ၄ရက်နေ့ကဖန်းခံခဲ့ရတယ်ကြဆိုတော့ညီကိုရေးကျွန်တော်တို့အလို့သမားကူညီဆောင်ရွက်တဲ့လူတွေနဲ့ဘာလို့ပါညာလို့ပါဆိုတော့အတွေ့အကြုံတွေကိုပဲကျွန်တော်ပြောပြနိုင်မယ်ညီကိုတို့ဖြစ်နေတဲ့နေရာကိုကျွန်တော်တို့မှကိုယ်တိုင်လာရောက်ပြီးတော့ဒီနေ့အချိန်ကမှဘာမှမလုပ်ပြနိုင်ဘူးကြဒါပေမဲ့ကျွန်တော်တို့ဟိုကုန်ခဲ့တဲ့2016ခုနှစ်ဟိုဒီဇွန်လ25ရက်နေ့ကမေတောင်ဆန်းစုကြည်လာတော့ကတောင်းဆိုလိုက်တဲ့အတွက်ဒီမြန်မာတန်ရုံမှာတော့ဟိုအလုပ်သမားတန်ရရှိ9ရက်ရောက်နေတယ်ဆိုတော့ဖုန်းနံပါတ်တွေနဲ့တော့ကြေညာထားတယ်သူတို့တွေဘယ်လောက်ကူညီဆောင်ရမလဲဆိုတာကိုတော့သူတို့ကိုပဲတရားဝင်အဲဟိုအကူအညီတောင်းကြပါလို့မိတ္တရားခိုင
်အလုပ်သမားတွေအခုပြဿနာမှာကူညီဆောင်ရပေးနေတဲ့အခါမှာကြုံရတဲ့အခက်ခဲကြုံရတဲ့အခြေအနေတန်ရုံနဲ့ဆက်ဆံရေးမှာဆက်ဆံရေးကောင်းမကောင်းဒီချင်းတွေဘယ်လိုများသုံးသပ်မိပါလဲ
မနေ့ကအမေတော်အောင်ဆန်းစုကြည်ထိုင်းနိုင်ငံလာသွားပြီးရဲ့နောက်မှာဆိုရင်
ဟိုင်းအနာပိုင်းနေနဲ့ထောက်လန်းကြီးတွေကကျမတို့လိုတရားမဝင်တဲ့ဒီလုပ်သမားကူညီနေတဲ့ CBO လိုအဖွဲ့တွေကိုမှတ်ပုံတင်မရှိထားတဲ့အဖွဲ့အစည်းတွေကိုထောက်လန်းပါတယ်မင်းများနာပါမင်းများနာလည်းမျိုးစုံပါပဲဖုန်းနဲ့မေးလိုက်အဲဖဲမီယာမှာရှိတယ်လေဖဲရုံးခန်းဘယ်မှာလဲပေါ့အမျိုးမျိုးမေးပါတယ်နောက်ပြီးရင်ကျမတို့ကိုယ်တိုင်ကအလုပ်သမားလက်ပြတ်သွားတဲ့အလုပ်သမားဖြစ်စီခြေထောက်ပြတ်သွားတဲ့အလုပ်သမားဖြစ်စီလူမှုစုလုံရေးရုံးမှာရော်သေးရဖို့ကျမတို့ကသွားပြီးရှောက်ပေးတယ်ဆိုရင်ကျမတို့ကိုစစ်မေးပါတယ်ရုံးနေရလဲအဲ့ခါကျတော့ကျမတို့ကပြဿနာတစ်ခု case တစ်ခုရှိတိုင်းတန်ရုံးမှာဒီ case ကိုကျမတို့လုတ်ပါမယ်အလုပ်သမားကိုလည်းခေါ်ပါတယ်ဆိုင်ရာရတဲ့အလုပ်သမားကိုလည်းဒီ case ကိုကျမတို့လုတ်ပါမယ်ဒီ case ကကျမတို့ကိုဆိုင်ရဲဆိုင်တန်းတစ်ခုထုတ်ပေးပါထောက်ခံပေးပါပေါ့နော်အဲ့လိုမျိုးနဲ့ case တစ်ခုရှိတိုင်းမြန်မာတန်ရုံအလုပ်သမားတန်ရာရှိမှာထောက်ခံတာတကယ်တော့ယူရပါတယ်အဲ့ဒီလိုမျိုးနဲ့ပဲကျမတို့မှာအလုပ်သမားကြီးကိုဖြည့်ရှင်ရတာတော်တော်ခက်ခဲပါတယ်နောက်ဆိုလိုတိတ်တိတ်အဲ့လိုမျိုးဖြစ်လာတဲ့အခါကျမတို့မှာဘာတွေကူညီနေလဲဆိုတာကျမတို့မှာတပ်ပုံတွေရောမတင်ရင်အောင်သူတို့တိတ်တိတ်နဲ့ကူညီရပါတယ်ဘာလို့ကျမတို့ဖိုင်းထောက်လမ်းကြီးလားထိုင်းထောက်လမ်းကြီးတရင်ပေးလားမသိဘူးအများအားစုံစမ်းနေ location ဆိုတာလုံးဝမဖွင့်ရအောင်ကျမတို့မှာအများအားပိတ်ထားရတယ်ခါမျိုးရှိပါတယ်အဲ့တော့ကျမတို့လည်းထိုင်းနိုင်ငံမှာအလုပ်သမားတွေကိုကူညီရဆိုတာဘယ်သူမှလည်းလာကမပေးထားပါဘူးကျမတို့ကကိုယ်ဝန်ကြာကိုယ်တစ်ဖက်တစ်လမ်းကအလုပ်လုပ်ပြီးတော့ကျန်တဲ့တစ်ပတ်မှ၃ရက်အလုပ်လုပ်ပြီး၂ရက်ကိုကျမတို့ကအလုပ်သမားအရေးအတွက်ရုံးခွင့်တဲ့ရက်တွေကိုရုံးတွေကိုပြေးပြီးအလုပ်လုပ်ရတာလည်းဖြစ်ပါတယ်ဒါပေမဲ့ဟိုကျမတို့အတွက်မအာမခံပေးနိုင်မဲ့ဒီတန်ရုံးကနေကျမတို့ကိုအတိမတ်ပြုတဲ့ကော်မတီတရရေလို့ရှိထားခဲ့တယ်ဆိုကောင်းပါလေဒီကော်မတီကဖွဲ့မယ်ဖွဲ့မယ်နဲ့တကယ်အကောင့်ထဲမပေါ်ဖြစ်တာတော့ကျမတို့သတိပြုထားပါလေရှင
်ကျွန်တော်တော့ရှင်တူကိုလှည့်ပေးခြင်းပါလေကိုလာမင်းတူတူတုတ်လေးဆွနေမင်းမြလို့ရပါတယ်ချင်းလေးတိတ်မရတော့ဘူ
းပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှေ့တောက်မြန်မာလောက်သမားတွေကိုအစိုးရအနေနဲ့အပြေဝအကာအကွယ်ပေးပြီးတာဝန်ယူပေးစီခြင်းနဲ့ပေါ့နော်အခုလက်ရှိတိုင်းနိုင်ငံမှာမြန်မာလာဝကမ္ဘောဒီးယားအလို့သမားများစွာရှိနေကြပါတယ်ဒီအထက်မှာမြန်မာလောက်သမားတွေကအနိုင်ကျင့်ခံရဆုံးဒုက္ခရောက်ဆုံးအမြင်ခံရဆုံးဖြစ်နေပါတယ်။ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့ကျွန်တော်တို့အစိုးရကကျွန်တော်တို့ကိုအကာအကွယ်မပေးလို့ပဲမပေးလို့ပါပဲ။တန်အမတ်တွေကတော်ပြီးခံထားတယ်နဲ့ဒါပေမဲ့ဒီတန်အမတ်ထဲမှာကတကယ့်ကိုအလောက်လောက်တဲ့တန်အမတ်ကပါမလာဘူးဗျ။တကယ့်ကိုအလောက်လောက်တဲ့တန်အမတ်နှစ်ယောက်ဆိုလို့ရှိရင်ဒီမြန်မာလူ့သမားတွေကိုကုညင်နေပါတယ်။ဒီမြန်မာနိုင်ငံကတင်သွင်းတဲ့ MOU အလို့သမားတွေဆိုလို့ရှိရင်MOU အလို့သမားတဦးကိုတသိန်းခွဲတာသတ်မှတ်ထားပေမဲ့အခုလက်ရှိအချိန်မှာအဲ့ဒီတသိန်းခွဲနဲ့လုတ်ပေးပါသလားအဲ့ဒါကိုလည်းစဉ်းစားဖို့လိုပါတယ်ဒီကေကျွန်တော်တို့မြင်းမြန်ရောက်တော့ကတော့ဒီ5သိန်း6သိန်း9သိန်းပေးပြီးတော့လာရတယ်ဒီထက်နိုင်ငံရောက်တဲ့အချိန်မှာလေဘတ်နောက်ထပ်8000 7000 9000 1000တိပေးနေရပါတယ်ခင်ဗျာဒီအခုကျွန်တော်တို့ပန်းရောင်ပန်းနဲ့စီအိမ်လုတ်တဲ့အခါမှာလေကိုဟာကိုလက်သွားလုတ်တဲ့အခါကြာလို့ရှိရင်ကျွန်တော်ကဆိုလို့ချင်း3လပိုင်းမှာသွားလုတ်တာပေါ့နော်3လပိုင်းမှာသူကအဲ့ဒီစီအိမ်ရောင်းကတောင်းဝရှိတဲ့လူကကျွန်တော်ကိုဘယ်နဲ့မှသိရှင်းနေဆိုတော့3လရှိမှလေခင်ဗျာချောလာမဲ့တကယ်နဲ့မှလာခဲ့ပါတယ်အမေကပွေးစမ်းနဲ့လုတ်တဲ့လူတွေကြားလို့ရှိရင်ဒီနေ့လောက်ရင်ဒီနေ့ရတယ်ကိုကဘောလုံးလို့ရှိရင်ကိုလာမင်း
ဖြတ်ပြီးပါတော့ချင်းလေ
းအကြောင်းအရာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုလာမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်တမ်းဆွေးနွေးစရာတွေကတော့အများကြီးပါကျွန်တော်အချိန်လေးဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးကျော်တောင်ကုတီဟမောင်မောင်မတ်သက်ဦးနဲ့ခြားပါဝင်ဆွေးနွေးသူတွေနောက်နားထောင်နေတဲ့သရရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လေးလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပေးပါ
ကိုယ်တိုင်ညူဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VOA တိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
2014ခုနှစ်ဟာ ISIS အဖွဲ့ရဲ့မူအကောင်ဆုံးကာလဖြစ်ခဲ့ပါတယ်အဲ့ဒီနှစ်ဇွန်လထဲမှာလူဦးရေ2,000+ ရှိတဲ့မွန်ဆူမြို့ဟာ ISIS လက်အောက်ကိုရောက်ခဲ့ပြီးISIS အဖွဲ့ကားဆောင်အဘူဘကာဘဂဒါဒီကမော်ဆူရဲ့မြို့ဟောင်းနေရာမှာရှိတဲ့အယ်နူရီဘလီဂျီကနေအစ္စလာမစ်နိုင်ငံအဖြစ်ကြေညာခဲ့တဲ့အကြောင်း ISIS အဖွဲ့ကိုတံပြန်ချေမှုန်းရေးဆိုင်ရာကမ္ဘာတဝန်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့တမရရဲ့အထူးကိုယ်စားလှယ်မက်ဂေါကပြောပါရယ်အောင်ပွဲတွေချင်းချင်းတဲအောင်ဇက်တိုက်ရလာခဲ့ပြီးတဲ့နောက်ယုံကြည်ချက်လွန်ကဲလာကြပြီးကမ္ဘာတစ်လွှားကနိုင်ငံသားတိုက်ခိုက်ရေးသမားတွေနဲ့အတူ ISIS အဖွဲ့ဟာအီရတ်နိုင်ငံဘက်ကိုစတင်အခြေချပါရယ်2014ခုနှစ်ကုန်ပိုင်းမှာ ISIS အဖွဲ့ဟာလေဗနွန်ကိုဖျက်ပြီးအီရတ်နဲ့ဆီးရီးယားနိုင်ငံတွေကိုထိန်းချုပ်ထားခဲ့ကြောင်းအထူးတန်ကိုယ်စားလှယ်ကပြောပါရယ်ပြည်သူတွေတန်းနဲ့ချီးပြီးနေထိုင်နေကြတဲ့ဆီးရီးယားကရက်ကာနဲ့အီရတ်ကမူဆူမြို့ကြီးနှစ်မြို့ကိုထိန်းချုပ်ထားလိုက်ပြီးအဲ့ဒီမြို့ကြီးတွေကထွက်တဲ့ရေနံသဘာဝဓာတ်ငွေအခွန် ရှေးဟောင်းပစ္စည်းတွေရောင်းတာပြန်ပေးဆွဲစတဲ့အလုပ်တွေကနေတစ်နှစ်ကိုဒေါ်လာတန်ပေါင်း1000ကျော်ဝင်ငွေရနေခဲ့ပါတယ်။ ISIS တံပြန်ချေမှုန်ရေးအမေရိကန်ဥဆောင်တဲ့ကမ္ဘာလုံးဆိုင်ရာညွန့်ပေါင်းတပ်ဖွဲ့ဟာ2014ခုနှစ်စက်တင်ဘာလကစပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့အတူဆက်လက်ထိုးစစ်ဆင်ခဲ့ပါတယ်။ညွန့်ပေါင်းတပ်ဖွဲ့ဟာ ISIS တို့ရဲ့ခြေကုပ်စခန်းတွေကိုဖျက်ဆီးခဲ့ပါတယ်။လူသစ်စုဆောင်းလို့မရအောင်ပိတ်ပင်တားဆီးပါတယ်။နိုင်ငံခြားကတိုက်ခိုက်ရေးသမားတွေသူတို့ရဲ့ဝင်ငွေရပေါက်ရလန်းတွေကိုဖယ်ရှားနိုင်ခဲ့သလိုအင်တာနက်နဲ့လူမှုကွက်ရက်တွေကနေပြီးတော့လဲမဟုတ်မမှန်တဲ့ဝါဒဖြန့်သတင်းတွေဖြန့်ခဲ့ကြပါတယ်။အခုချိန်မှာတော့ဒေတာရင်းတပ်ဖွဲ့တွေဟာညွန်ပေါင်းတပ်ဖွဲ့ရဲ့ထောက်ခံကူညီမှုနဲ့ ISIS အဖွဲ့တွေတင်ယူထားခဲ့တဲ့အီရတ်ပိုင်မြေတွေက area 80ရာခိုင်နှုန်းကိုပြန်လဲတင်ယူနိုင်ခဲ့တာကြောင့်လူပေါင်း 1.9 သန်းကျော်ဟာနေရာရင်းကိုပြန်နိုင်ကြတော့မှာဖြစ်ပါတယ်။စီးရီးယားမှာလည်းအရင်က ISIS အဖွဲ့သိမ်းယူထားခဲ့တဲ့ area ရဲ့57ရာခိုင်နှုန်းကိုပြန်လည်သိမ်းပိုက်ထားနိုင်ပါပြီ။အခုလို ISIS အဖွဲ့ကိုနှိပ်ကွပ်နိုင်ခဲ့ပြီဖြစ်လို့ Islamic နိုင်ငံလို့ခေါ်ဝေါ်သမုတ်ခဲ့တာကလည်းမဟုတ်တန်ရာစကားထက်ဘာမှမပိုတော့ပါဘူးလို့လည်းအထူးတန်ကိုယ်စားလှယ် McGuard ကပြောပါတယ်။ကျွန်တော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုဟာတခုတည်းသောရည်ရွယ်ချက်ပေါ်မှာမူတည်ထားပါတယ်လို့အထူးတန်ကိုယ်စားလှယ်ကပြောပါတယ်။ISIS အဖွဲ့ကိုလုံးဝအုံတုံချေမှုန်းနိုင်ဖို့စီးစနစ်တကျနဲ့မဟာဗျူဟာတွေချမှတ်ထားပြီးအတိအကျလိုက်နာဆောင်ရွက်ခြင်းအပြင် ISIS တွေရဲ့ Islamic နိုင်ငံကိုဖျက်ဆီးနိုင်ခဲ့ပါတယ်လို့လည်းအထူးတန်ကိုယ်စားလှယ် McGraw ကပြောသွားခဲ့ပါတယ်ရှင
် American စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်တူနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းလိုမီတာ71925တို့ကနေဖမ်းယူနာဆင်နေပါတယ်။အစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်။
တိုက်ချင်းပြဘယ်ဒင်းလုံးကြီးဖြစ်ပုံရတဲ့ဒုံးကြီးဒီစင်းကိုမြောက်ကိုရီးယားကဆန်သက်ပြစ်လွတ်ခဲ့တာကြောင့်ပေါ်ပေါက်လာတဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုကိုရင်ရပ်ဆိုင်းဖို့ရာကမ္ဘာလုံးဆိုင်ရာလှုပ်ဆောင်ချက်လိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ညနေပိုင်းမှာပဲပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့အခုဒုံးကြီးဆန်သက်ပြစ်လွတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ကုလသမဂ္ဂလူမျိုးရေးကောင်စီတကယ်ပိတ်အစည်းအဝေးတစ်ရက်ကိုလည်းဒီကနေ့မှာကျင်းပနိုင်ခြင်းရှိပါတယ်။ဇွန်လ4ရက်အင်္ဂါနေ့ဟာအမေရိကန်ပြည်ထောင်စုရဲ့142မြောက်လွတ်လပ်ရေးနေ့ဖြစ်တာနဲ့အညီတနင်္ဂနွေလုံးမှာလွတ်လပ်ရေးနေ့အထိမ်းအခမ်းအနားတွေပျော်ပွဲရွှင်ပွဲတွေကျင်းပကြပါတယ်။အထူးသဖြင့်တော့လိုက်နေအခမ်းအထိမ်းအဖြစ်မီရှူမီပန်နေပြဖောင်းမြေဝါရှင်တန် DC မြို့တော်ဘော့စတန်မြို့နယူးယောက်မြို့စတဲ့မြို့ကြီးတွေမှာလူငယ်ရေးအခြေအနေတွေကိုအထူးတင်ကြပ်ထားပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမီနီဖီလီပိုဂရန်ဒီဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်တမန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပြင်ပြည်ထောင်စုအစိုးရဖွဲ့ဝန်ကြီးတချို့နဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့ကြတဲ့မြန်မာနိုင်ငံသားတွေကိုပြန်ပြီးခေါ်ယူဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကမြန်မာအာဏာပိုင်တွေကိုထပ်ပြီးတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံအမျိုးသားလူမျိုးရေးအကြံပေးပို့ကိုဦးတောင်းထွန်းနဲ့ဝန်ကြီးချုပ်ရှေ့ခါစီနာတို့ဒါကာမြို့တော်မှာအင်္ဂါနေ့တွေ့ဆုံခဲ့ကြတော့ကအခုလိုတိုက်တွန်းခဲ့တာလို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်ဆိုတဲ့လူ3000မှတ်ပုံတင်ထားတာဖြစ်ပြီးမြန်မာပြည်ကဒုက္ခသည်4000ကျော်ကိုခေါ်လုံခဲ့ပေးထားတယ်လို့ဝန်ကြီးချုပ်ရှေ့ဟာစီနာကဦးတောင်းထွန်းကိုပြောခဲ့တဲ့အကြောင်းတွေးဆမှုပြီးသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာစီနာရဲ့ပြန်ကြားရေးအရာရှိကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်။မတရားသင်းနဲ့ဆက်သက်မှုဥပဒေပေါ်မှာဆက်ကွန်တင်တဲ့တရားစွဲခံထားရတဲ့သတင်းတော်သုံးဦးကရှမ်းပြည်နယ်မြောက်ပိုင်းတအန်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNL စခန်းကိုသွားခဲ့တာမှာနမ်ဆန်းကစစ်တပ်စစ်ဆေးရေးကိမှာကွန်ပျူတာယူပြီးသွားခဲ့တာဖြစ်တယ်လို့ DVB သတင်းဌာနအကြီးအကဲဦးအေးချမ်းနိုင်က VOA ကိုပြောပါတယ်။ထိုင်းနိုင်ငံမှာမကြာခင်ကအစ်စ်ထုတ်ပြန်ထားတဲ့လူသမားဆိုင်ရာဥပဒေစည်းကမ်းချက်တွေကြောင့်ဖမ်းဆီးရယူခံရမယ့်အရေးစိုးရိမ်ပုံမှန်ပြီးတောင်းတဲ့ချေရွှေပြောင်းလူသားတွေထားနေပြန်နေကြကြမှာပဲထိုင်းစစ်ဆိုရကအထူးအမိန့်တက်ထပ်မံထုတ်ပြန်ထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းလူမီတာ3240 4950တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူအားလုံးအစဉ်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.